Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American အံကနေဇန်နဝါရီ3ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမာစနော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့တိုင်းလက်မီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးကိုရေးပေါ်အဖြစ်နဲ့အသုံးပြုဖို့အတွက်အခုတနင်္ဂနွေနေ့မှာနောက်ဆုံးတည်ပြုပေးလိုက်ပြီဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရယ်။နှမျိုးကတော့ AstraZeneca ဆေးကုမ္ပဏီနဲ့ Oxford Tech တို့ကထုတ်လုပ်ထားတဲ့ကာကွယ်ဆေးဖြစ်ပြီးတော့နောက်တစ်မျိုးကတော့အိန္ဒိယဆေးကုမ္ပဏီ Bharat Biotech ကထုတ်တဲ့ကာကွယ်ဆေးဖြစ်ပါတယ်။အဲဒီဆေးနှစ်ခုလုံးကိုအိန္ဒိယနိုင်ငံထဲမှာထုတ်လုပ်နေတာဖြစ်ပါတယ်။ရေးပေါ်အသုံးပြုဖို့အတွက်တည်ပြုပေးလိုက်တဲ့ကာကွယ်ဆေးနှမျိုးဟာအိန္ဒိယနိုင်ငံမှာထုတ်လုပ်တာဖြစ်တဲ့အတွက်အိန္ဒိယနိုင်ငံသားတိုင်းဂုဏ်ယူရမှာဖြစ်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter ကနေရေးပါတယ်။ကာကွယ်ဆေးထိုးဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့လေ့ကျင့်မှုတွေကိုတော့မနေ့စနေနေ့ကလုပ်ခဲ့ပါတယ်။ AstraZeneca ကုမ္ပဏီကထုတ်တဲ့ဆေးရဲ့ထိရောက်မှုက80ရာခိုင်နှုန်းရှိပြီးတော့အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးကတော့ဘေးကင်းပြီးတော့ကုခန်းအားတုံ့ပြန်မှုကိုအများကြီးပေးနိုင်တယ်လို့အိန္ဒိယဆေးဝါးကုကေဌာနအကြီးအကဲကဒီနေ့မှပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူ 10.3 သန်းရှိပြီးတော့ကောရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူ 20.4 သန်းနဲ့သေဆုံးသူ 3 သိန်းခွဲကျော်နဲ့ကမ္ဘာမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကာကွယ်ဆေး 4.2 သန်းကျော်ထိုးပေးထားပြီးတော့ 73 သန်းကျော်ဖြန့်ဝေထားတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ကမ္ဘာတော်မှာတော့ဗိုင်းရပ်စ်ကူးစက်ခံသူ 84 သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ပြည်မှာတော့မနေ့ကတရက်ထဲမှာလည်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 9,800 ကျော်နဲ့နောက်ထပ်ဆန်းကျင်တင်ခဲ့တယ်လို့ဗြိတိန်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အမေရိကန်နိုင်ငံတော်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတာကိုရင်ဆိုင်နေရချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကနာရီချင်းပါတဲ့နေရာတွေမှာလည်းသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုထားဖို့အတွက်နေရာတွေမလုံမလောက်ဖြစ်လာနေပါတယ်။ဒါကြောင့်ဝန်ထဲပူဆွေးနေကြတဲ့မိသားစုတွေကိုလက်မခံဘဲပြန်လို့ရမှာဖြစ်တယ်လို့နိုင်ငံချင်းပါတဲ့နေရာတွေကပြောပါရယ်။အဲ့မှာရှိတဲ့နိုင်ငံချင်းပါတဲ့နေရာတစ်ခုဟာဆိုရင်တနေ့ကိုသေဆုံးသူရုပ်လောင်း30လောက်ကိုနိုင်ငံခန္ဓာချင်းမှပြုလုပ်ပေးနေရပြီးဒါဟာပုံမှန်ထက်6ချိန်လောက်ပိုများတာဖြစ်ပါရယ်။မြန်မာနိုင်ငံတော်မှာ COVID-19 ကြောင့်သေဆုံးသူ3သိန်းခွဲကျော်ဖြစ်လာချိန်မှာပဲနိုင်ငံတော်မှာရှိတဲ့ရေခဲတိုက်တွေဟာလည်းမနိုင်မနှင်းဖြစ်လာနေပြီလို့ကယ်လီဖိုးနီးယားပြည်နယ်ရဲ့နိုင်ငံခန္ဓာများအသင်းရဲ့အကြီးအကဲကပြောပါရယ်။တည်ဆုံတဲ့သူတွေများလာနေတာကြောင့်ရေခဲတိုက်ပိုင်ရှင်တွေဟာတယောက်နဲ့တယောက်ခေါ်ပြီးတော့တည်ဆုံသူတွေရဲ့ရုပ်လောင်းတွေကိုလက်ခံနိုင်မလားဆိုပြီးအကူအညီတောင်းဝေမဲ့လဲတခြားတစ်ဖက်မှာလည်းလက်မခံနိုင်ပဲပြည်နေတာရင်းနဲ့ကြုံနေရတာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်းတွေအရတော့လွန်ခဲ့တဲ့9ရက်အတွင်းအမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်တည်ဆုံတဲ့သူဟာတစ်နေ့ကိုပြန်များအဖြစ် 2,500 ကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံ New South Wales နဲ့ Victoria ပြည်နယ်တွေမှာဖြစ်နေတဲ့ Coronavirus ကူးစက်မှုအသစ်ဒီထပ်မပြတ်အောင်ကာကွယ်တားဆီးတဲ့အနေနဲ့နောက်ထပ်ပြည်နယ်တွေနဲ့နယ်မြေတွေကခီးသွားလာမှုကန့်သတ်တာတွေကိုပြန်လုပ်လာနေပါတယ်။ဩစတြေးလျနိုင်ငံရဲ့မြို့တော်ဒေသကစင်နီမြို့မြောက်ပိုင်းကကမ်းခြေနဲ့စင်နီမြို့ကိုသွားထားတဲ့သူတို့ဒေသခံမဟုတ်တဲ့သူတွေကိုပြည်နယ်ထဲကိုဝင်ဝင်မပေးဘူးလို့ပြောပါတယ်။ဒါပြင် Tasmania ဒေသကလည်း Victoria ပြည်နယ်မှာနောက်ဆုံးရောဂါကူးစက်ခံရတဲ့သူတွေနဲ့တရားထိတွေ့မှုရှိထားတဲ့သူတွေကိုဝင်ဝင်မပေးဘဲတားမြစ်လိုက်တယ်လို့ပြောပါတယ်။တရုတ်နိုင်ငံဘက်မှာတော့အရှေ့မြောက်ပိုင်းကရှန်ယန်းမြို့မှာကူးစက်မှုအသစ်တွေတွေ့ရှိပြီးတဲ့နောက်အာနာပိုင်တွေကအဲ့မြို့မှာရှိတဲ့ဒေသခံ 4.4 သန်းကျော်ကိုဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ခဲ့ပြီးတော့၄ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့တယ်လို့ပြောပါတယ်။ရောင်နှင်းပြည်နယ်မှာတော့ဒီနေ့မှာပြည်တွင်းကူးစက်သူ11ယောက်တွေ့ရှိခဲ့တယ်လို့ဆိုပါတယ်။ကူးစက်မှုအသစ်တွေဖြစ်လာနေတာကြောင့်နိုင်ငံတော်ကအာနာပိုင်တွေဟာလည်းသတိကြီးကြီးနဲ့လှုပ်ဆောင်နေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ COVID-19 ဒုတိယလိုင်းဖြစ်လာနေချိန်မှာပဲခံသမှုအသစ်တွေကိုချမှတ်လာနေပြီးတော့ပြည်သူတွေကလည်းခီးမသွားကြဖို့ပန်ကြားလိုက်ပါတယ်။ထိုင်းအစိုးရကနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ဖို့ဒီကနေ့မှအမိန့်မထုတ်ခဲ့ပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့သူတို့ပြည်နယ်တွေအလိုက်သူတို့ဘာသာသူတို့ကန့်သတ်မှုတွေလုပ်ဖို့အတွက်ခွင့်ပြုလိုက်ပါတယ်။ဒီနေ့မှာတော့ဗိုင်းရပ်စ်ကူးစက်သူ315ယောက်ရှိခဲ့ပြီးတော့ဒီထဲကအများစုကတော့ပြည်တွင်းကူးစက်မှုဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း9694ယောက်နဲ့တည်ဆုံသူ64ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင် B117 လို့ခေါ်တဲ့ပိုပြီးတော့ကူးစက်များတဲ့ဗိုင်းရပ်စ်မျိုးကွဲတစ်ကိုလည်းဒီနေ့မှပထမဆုံးအကြိမ်တွေ့ခဲ့တယ်လို့ဂျူလောင်ကောင်းတက္ကသိုလ်ကအကြီးအကဲယောဂဗိဒပညာရှင်ကသူ့ရဲ့ Facebook မှာပြောထားပါတယ်။ ဒီဗိုင်းရပ်စ်မျိုးကွဲသစ်ကိုတော့ဗြိတိန်ကနေပြန်လာပြီးထိုင်းနိုင်ငံမှာတိကျအတော်လာကန့်သက်ထားတဲ့လူ၄ယောက်ပါတဲ့မိသားစုတစ်ခုမှတွေ့ရဖြစ်တယ်လို့ပြောပါတယ်။ပြည်သာ့ဝန်ကြီးဌာနကတော့ထိုင်းနိုင်ငံမှာရှိတဲ့အစိုးရအကြောင်းတွေနဲ့ပုဂ္ဂလိကအကြောင်းတွေပါဝင်တခြားသက်မွေးဝမ်းကြောင်းလှုပ်ဆောင်နေတဲ့အကြောင်းတွေကိုဒီလနေ့ကစာပြီးဇန်နဝါရီလအကုန်အထိပိတ်ဖို့ညွှန်ကြားထားပါတယ်။ဒါပြင်ဈေးဝယ်စင်တာတွေကိုလည်းတနားရီစောပြီးတော့ည9နာရီမှာပိတ်ဖို့ထိုင်းနိုင်ငံရဲ့လက်လီဈေးဆိုင်လုပ်ငန်းရှင်များအသင်းကကြေညာထားပါတယ်ခင်ဗျာ
။ဒီရီမေရီတန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနစ်တင်းငွေမှာ5မီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် view ye megan တန်ကတင်းငွေညသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲရလဒ်ပယ်ဖျက်ရေးအပြင်းထန်ကြိုးပမ်းအားထုတ်မှုတွေမှာ republican လွှတ်တော်အမတ်တွေလည်းပူးပေါင်းပါဝင်လာကြပါတယ်သမ္မတရွေးချယ်ရေးအဖွဲ့ရဲ့မဲရီကိုရည်တွက်ပြီးအရေးချက်ကသမ္မတဂျိုးဘိုက်ဒန်ရဲ့အနိုင်ရရှိမှုကိုရှေ့ပတ်တယ်မှာလွှတ်တော်ကနေအတည်ပြုဖို့ရှိရမှာဒီမဲရလဒ်တွေကိုညှင်းပယ်မယ်လို့ Republican လွှတ်တော်အမတ်တချို့ကပြောလာပါဗျ။ရွေးကောက်ပွဲရလဒ်တွေကိုပြန်လည်စီစစ်ဖို့ရွေးကောက်ပွဲဆိုင်ရာကော်မရှင်တရက်ကိုလွှတ်တော်အနေနဲ့တာဝန်မပေးဘူးဆိုရင်တော့သမ္မတရွေးကောက်ပွဲရဲ့ပြည်နယ်မဲရလဒ်တွေကိုသူတို့လက်ခံမှာမဟုတ်ဘူးလို့ Republican အမတ် Ted Cruz ဦးဆောင်တဲ့အထက်လွှတ်တော်အမတ်ဆက်တူဦးကစနေနေ့ကကြေညာခဲ့ပါဗျ။ဒါပေမဲ့လည်းပြည်နယ်နဲ့ပြည်ထောင်စုအရာရှိတွေကချောချောမွေ့မွေ့ပြီးဆုံးသွားတယ်ဆိုတဲ့ရွေးကောက်ပွဲရလဒ်တွေကိုတော့ပြောင်းလဲပြစ်နိုင်ပွဲရမရှိဘူးလို့သူတို့ကအတိအမှတ်ပြုပြောကြပါတယ်။ရွေးကောက်ပွဲသမ္မတဂျိုးဘိုက်ဒန်အနေနဲ့အခုဇန်နဝါရီ20မှာကျန်းသစ္စာကြိမ်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi တို့ရဲ့နေအိမ်နေရန်တွေကိုနေရန်ဆေးမှုတ်ပြီးတော့ဖျက်ဆီးရေးသားမှုတွေဖြစ်ခဲ့တယ်လို့ American သတင်းဌာနတွေကဖော်ပြပါတယ်။အထက်လွှတ်တော်အမတ် Mitch McConnell ရဲ့ Kentucky ပြည်နယ် Louisville မြို့ကအိမ်ရှိတကားနဲ့ဗရင်ပေါက်တွေမှာငါပတ်စံနေပင်မလဲစည်ရင်သားတွေကို Mitch ကတတ်နေတယ်အစသဖြင့်စီးမုတ်ရေးသားခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့နေအိမ်ပြင်မှာတော့နေရန်စီးမုတ်ထားတာအပြင်သွေးတုတွေနဲ့ပေးကြံထားတဲ့ဝက်ကောင်တစ်လုံးကိုချထားခဲ့ပါတယ်။ American ပြည်သူတွေကိုထောက်ပံ့ပေးခဲ့တဲ့ COVID-19 ထောက်ပံ့ခြင်းနဲ့ပတ်သက်ပြီး American နိုင်ငံရေးသမားတွေကြားအပြင်းထန်ငြိမ်းခုန်ခဲ့ရပြီးနောက်အခုလိုသူတို့နှုတ်ဦးကိုပြစ်မှတ်ထားတဲ့လုပ်ရည်တွေဖြစ်လာတာပါ။ဂျာမင်းစွာစောင့်စားခဲ့ရတဲ့ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့ကပ်ဘေးတက်တာကြောင့်ကြီးရဲ့အဆိုပြုမှုကိုခရစ်စမတ်ဂျိုနေ့မှာနောက်ဆုံးတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒီမိုကရက်မတ်တွေဦးဆောင်နေတဲ့ကွန်ဂရက်လွှတ်တော်ကဒေါ်လာ600ကနေဒေါ်လာ2000ကြားတိုးမြင့်ထောက်ပံ့မှုအတည်ပြုခဲ့ပါတယ်။ Republican တွေဦးဆောင်တဲ့အထက်လွှတ်တော်ကတော့သမ္မတ Trump ကတိုးမြင့်ထောက်ပံ့ပေးဖို့တောင်းဆိုနေပေမဲ့မထောက်ခံခဲ့ကြပါဘူး။အခုလိုနေရန်ဆေးမှုတ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့နိုင်ငံရေးမျိုးအတွက် American လူ့ဖွဲ့စည်းတွေမှာနေရာမရှိဘူးလို့လည်းအထက်လွှတ်တော်အမတ် Mitch McConnell ကပြောခဲ့ပါဗျ။အိန္ဒိယနဲ့ Bangladesh နိုင်ငံတွေကိုစီးဆင်းနေတဲ့အဓိကမြစ်တစင်းပေါ်မှာတည်ဆောက်မဲ့တရုတ်နိုင်ငံရဲ့မဟာရေကာတာစီမံကိန်းဟာအိန္ဒိယအတွက်စိုးရိမ်စရာအခြေအနေဖြစ်ုံမကမြစ်ရေကိုအဓိကအားထားရတဲ့ Bangladesh နိုင်ငံအတွက်ပါချိန်ချောင်းမှုဖြစ်လာပါဗျ။ဗမာပုတ္တရလိုအိန္ဒိယမှာတည်ထားကြတဲ့ရာလောင်စံပိုမြစ်ပေါ်မှာဒီမဟာဆယ်မြောင်းတာတမန်စီမံရေးကိုတည်ဆောက်မယ်လို့ပြီးခဲ့တဲ့နိုဝင်ဘာလကတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Power Construction Corporation of China ကကြေညာခဲ့ပါတယ်။ဒီဆယ်ကိုကနအူးကတိဘက်ဒေသမှာတည်ဆောက်ဖို့စီမံကိန်းချခဲ့တာပါ။အိန္ဒိယအရှေ့မြောက်ဘက်ပြည်နယ်တွေကိုဖြတ်သန်းထားတဲ့မြစ်ပေါ်မှာတည်ဆောက်မဲ့ဆယ်ကြီးကနေ60ဂီဂါဝက်ရေအားလက်စစ်တအားရရှိမှာဖြစ်ပြီးဒါဟာတရုတ်နိုင်ငံရဲ့အကြီးဆုံးဆယ်ဖြစ်တဲ့ Three Job Dam ရဲ့၃စနီးပါးရှိတဲ့စီမံကိန်းကြီးတည်းဖြစ်တယ်လို့တရုတ်နိုင်ငံသတင်းထားတာတွေကဆိုပါတယ်။နိုင်ငံပြတ်ကျော်စီးဆင်းနေတဲ့မြစ်ရဲ့ရေစီးကိုထိန်းချုပ်ဖို့ကြိုးစားရမှာတရုတ်နိုင်ငံရဲ့ဒီစီမံကိန်းလဲပါဝင်နေတာမို့တရုတ်တို့ဘက်ကဒီစီမံကိန်းကိုတစ်ဖက်သက်လှုပ်ဆောင်မှာကိုအိန္ဒိယကစိုးရိမ်နေတာဖြစ်ပါတယ်။နှစ်နိုင်ငံအနေနဲ့အငင်းပွားမှုတွေဆိုးဝါးလာပြီးစစ်ရေးတင်းမာနေရင်ကြားမှာဒီစီမံကိန်းကိုဖွင့်ချလိုက်ခြင်းနဲ့အိန္ဒိယဘော်ဖိအားပေးနေတယ်လို့ထောက်ပြပါတယ်။တရုတ်နိုင်ငံရဲ့တန့်ရှင်တဲ့စွန့်ရင်ပန်းနိုင်တဲ့ဒီအရင်မြေလုံးုံကြီးကိုဒီလိုတအားထုတ်လို့မှုတွေကအထောက်ပံ့ပေးမှဖြစ်တယ်လို့ PCCC ရဲ့ဥက္ကဋ္ဌဖြစ်သူရန်ဂျီယောင်ကဆိုပါတယ်နယူးဒေလီရဲ့စီအေကျွမ်းကျင်တွေကတော့အငင်းပွားနေတဲ့နေဆက်အနီးမှာကြီးမားတဲ့ဆယ်တိဆောက်တာဟာလုံခြုံရေးအရဆိုးရတဲ့အကျိုးဆက်ကိုမြင်တယ်လို့ထောက်ပြကြပါတယ်ပါကစ္စတန်နိုင်ငံမှာအမည်မသိတဲ့တရက်သမားတွေကအကြောက်မိသွေးတင်အလုပ်သမားတွေကိုပြန်ပြီးဆွဲပြီးတော့17ယောက်ကိုတပ်ပစ်လိုက်တယ်လို့ပါကစ္စတန်အနောက်တောင်ပိုင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်ဒီတက်ခတ်မှုဟာဘလူးချစ်စတန်မစ်မြို့မှာမရင်းညကဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒ ဒါပြင်နောက်ထပ်ကြောက်မိသေးတဲ့လို့တော့မှအတော်များများလဲအကြီးကျယ်တန်ရသွားပြီးဒီမျိုးမှာရှိတဲ့ဆေးရုံကိုတင်ထားတယ်လို့ဒေသတွင်းတာဝန်ရှိသူတွေကပြောပါတယ်တိုက်ခတ်မှုဖြစ်ပြီးတဲ့နောက် VOA ကရရှိတဲ့ဗီဒီယိုတစ်ခုမှာတော့အသက်ခံလိုက်ရတဲ့အလုသမားတွေရဲ့မျက်နှာကိုအုပ်ပြီးတော့လက်ပြန်ကျိုးတုတ်ထွားတာတွေ့ရပါတယ်ဒီဆုံးသွားတဲ့သူတွေကဟာဇရာရှီယာမွတ်စလင်အတိုင်းဝန်းကဖြစ်တယ်လို့လည်းပြောပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးဘဒူကာမှာအခုချိန်ထိသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောသေးပါဘူးတနင်္ဂနွေညသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးနာပေးခဲ့တာဖြစ်ပါတယ်။ကုဆလက်ပြီးသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖြတ်ရေးစီမံခန့်ခွဲမှုအဖွဲ့ကတက်ခရိုင်ပါဝင်ခရိုင်28ခုကိုကိုဗစ်ကပ်ရောဂါအထူးကျက်မှတ်နယ်မြေအနီးအောင်ဆုံးဖြစ်သတ်မှတ်ပြီးစာတင်တောင်းတွေကိုဒီလကုန်တီးပိတ်လိုက်ပါတယ်။အဲ့ဒီထဲမှာစုဖွဲ့မှုတွေနဲ့တင်ကြားနေတဲ့စာတင်တောင်းတွေလည်းပိတ်ထားရမှာပါ။ဒီအမိန့်ဟာဇန်နဝါရီလ4ရက်နေ့ကနေစတင်အသက်ဝင်မှာဖြစ်ကြောင်းမဲဆောက်အခြေစိုက်ရောင်ကြီးဥလို့သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။တလပိုင်း4ရက်နေ့ကနေစတင်အသက်ဝင်မယ်။အဲ့ဒါကပညာရေးဝန်ကြီးဌာနအနေနဲ့ဆိုတော့ဟာဒီကိုဗစ်ရောဂါကွက်ွဲရဲ့အောက်ကနေပြီးဆိုတော့ထုတ်ပြန်ချက်ကြီးလာတာ။အဲ့ဒါအကြောင်းကျွန်တော်တို့ကတက်ခရရအနီရောင်အစင်ထဲမှာသတ်မှတ်ထားတဲ့ဇုံထဲမှာပါတဲ့ခါကျစူးရင်ရတဲ့ဘေးဟန်ရဲ့ဆိုင်ရာစူးရင်ရတဲ့ကာယရောဂါဆိုင်ရာထဲမှာပါတဲ့ခါကျတော့ကျွန်တော်တို့ဒီတာထဲမှာရှိတဲ့အကြောင်းတွေအကုန်လုံးပုတ်လိကအကြောင်းတွေရောဒီပြင်ပပညာသင်ကြားမှုဆိုင်ရာတွေရောအစိုးရအကြောင်းတွေရောအကုန်လုံးကို၄ရက်နေ့နေစပြီး30ရက်နေ့ထိပိတ်မယ်နောက်ထပ်ချက်ပြီးညွှန်ကြားချက်တွေမထွက်မချင်းရနေပြီးတော့ကြတော့သူတို့ဒီအကြောင်းတွေပြန်ဖို့မှာမဟုတ်သေးဘူးနောက်သင်ကြားမှုဆိုင်ရာပုံစံတစ်မျိုးကိုလည်းသူတို့ရှင်းရင်းပြီးထုတ်ပြန်တဲ့အထက်မှာပါတယ်ဆရာမတွေကဒီကျင့်ကြံတွေပြီးပြီးတော့ကြတော့ဟာအကြောင်းသားတွေလူစုလူမျိုးဖြစ်ပဲနဲ့ဒီတင်ကြားတဲ့ပုံစံမျိုးတခြားဘူးပစ္စည်းတွေသုံးယူတင်ကြားတဲ့ပုံစံမျိုးပြီးရင် online ကနေတင်ကြားတဲ့ပုံစံမျိုးတွေတော့တင်ကြားရမယ်ဆိုပြီးတော့သူထုတ်ပြန်တာရှိတယ်အကြောင်းတော့ဖုန်းကိုကြားတော့ပေါ့မှာအင်းကိုခြေခံပြီးတော့ကြတော့စုဖွဲ့ပြီးတင်နေတာလည်းရက်ဆိုင်ထားတယ
်မြန်မာရှေ့ပြောင်းလို့တမ9သိန်းထက်မနည်းရှိတဲ့တက်ခရိုင်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းကျောင်းနေအပြင်ရှေ့ပြောင်းစာသင်ကျောင်း80နီးပါးရှိပြီးကျောင်းသားတစ်တောင်းကျော်စာသင်ကြားနေကြတာပါကိုဗစ်ကပ်ရောဂါကာလမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေကိုလည်းဖွင့်ခွင့်မရသေးတဲ့အပြင်အိမ်ကိုအခြေခံပြီးအစုဝေးလေးတွေနဲ့ပညာသင်ကြားမှုတွေကိုပါရပ်နားထားရမှာဖြစ်ပါတယ်ထိုင်းနိုင်ငံတွင်းကခရိုင်90ကျော်ကတော့ခရီးသွားလာခွင့်တွေပါပိတ်ထားရကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကလည်းပြောပါတယ
်ဟိုမှာဒီဘက်ဒီမှာလည်းအဲ့လိုပဲပေါ့နော်ကျွန်တော်တို့ခရိုင်90ကျော်လောက်ကအကုန်လုံးကအဲ့ဒီကိုဗစ်ဖြစ်တဲ့ဟာကြီးဖြစ်ကုန်ပြရလဲရောင်းလဲပါပါဘူ
းကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသူ64ဦးနဲ့ကူးစက်သူအတူတူလူနာ9900နီးပါးရှိလာတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစာလို့ကူးစက်မှုအသစ်တွေတွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့တည်ဆုံးသူ2900ကျော်နဲ့ကူးစက်သူအတူတူလူနာ3600ကျော်လောက်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ထိုင်းနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေကိုဗစ်ကူးစက်မှုတွေတကြောပြန်မြင့်တက်လာတာကိုထိန်းချုပ်နိုင်ဖို့အတွက်လူအများစုဝေးလေးရှိတဲ့ဘားရက်ဆိုင်တွေအပန်းပြေပန်းခြံကြီးတွေကိုအာဏာပိုင်တွေကယာယီပိတ်ပင်လိုက်တဲ့အကြောင်းရိုက်တာသတင်းကိုတင်ပြကြင်ပါတယ်ကျွန်တော်ညောင်ဝင်းရောက်ပါခင်ဗျာထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်ခရိုင်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူတွေရဲ့သွားလာမှုကိုကန့်သတ်ဖို့ကျန်းမာရေးဌာနကကြံပေးထားတဲ့အတိုင်းလူစီကားလေးရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဗရက်ဆိုင်နေနဲ့အပျော်ခီးထွက်တဲ့အပန်းမြေပန်းညံကြီးတွေကိုနှစ်သိကူးနှစ်အပြီးဇန်နဝါရီ2ရက်နေ့ကစလို့ယာယီပိတ်ပင်လိုက်တာပါကိုဗစ်ထိန်းချုပ်နိုင်ရေးစီးပွားရေးလုပ်ငန်းတွေနဲ့လူစုလူဝေးပွဲလန်းသဘင်တွေအသွာအလာပိတ်ပင်ကန့်သတ်မှုကိုနောက်ဆုံးအဆင့်အတီးပြုတ်နိုင်ဖို့ဝန်ကြီးချုပ်ပရာယုရဲ့ဆုံးဖြတ်အမိန့်လိုမှာဖြစ်ပါတယ်အဲ့ဒီခရိုင်28ခုကပြည်သူတွေနေအိမ်တွေကနေပဲအလွတ်လွတ်ကြဖို့အာဏာပိုင်တွေကအကြံပြုထားပြီးမလို့အရင်အပြင်မထွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ဘန်ကောက်မြို့အာဏာပိုင်တွေကတော့စာတင်ကြောင်းတွေကိုနှစ်ပတ်ပြီထားမှဖြစ်ကြောင်းညီကလေးလေးကြောင်းတွေအားကစားလေးကြည့်ုံတွေအရက်ဆိုင်နဲ့အနှိခမ်းတွေကိုဓာယီပြီထားမှဖြစ်ကြောင်းစောစည်းစွာပဲအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့အာဏာပိုင်တွေထုတ်ပြန်တဲ့ညွှန်ကြားချက်ကရှင်းရှင်းလင်းလင်းမရှိဘူးလို့ဘန်ကောက်မြို့လမ်းဘေးဈေးတွေကပြောပါတယ်
။ခေတ်ထက်ကဒီငိုင်းနဲ့ ควรจะแบบว่าคือฟันธงมาเลย
ซีไซน์นี่อารมณ์ကိုပိတ်ထားမှာလားဘာလားဆိုတော့ဘန်ကောက်မြို့တော့အုတ်ချွေအဖွဲ့ကနေရှင်းရှင်းလင်းလင်းပြောဖို့လိုပါတယ်ကျမတို့ကဝင်ဝင်ရှာနေရတာဆိုတော့ဆိုင်ကိုတောက်လျှောက်ကြီးပိတ်ထားနိုင်မှာတော့မဟုတ်ပါဘူ
းပြီးခဲ့တဲ့စနေနေ့ကဆိုရင်ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုအသစ်216ဦးရှိခဲ့ပြီးတဦးသေဆုံးခဲ့တာပါပြီးခဲ့တဲ့2020ခုနှစ်အတွင်းထိုင်းနိုင်ငံမှာကိုဗစ်စားဖြစ်ခဲ့ခြင်းကစလို့ကူးစက်မှုနှုန်းရော့ကျအောင်ထိုင်းအာဏာပိုင်တွေကတောက်လျှောက်ထိန်းချုပ်လာခဲ့ပြီးဒီဇင်ဘာလလည်းအထိလာပေါင်းများစွာနေ့စဉ်ကူးစက်အတည်ပြုလူနာ10ခန်းအောက်မှာသာရှိအောင်ထိန်းထားနိုင်ခဲ့ပါတယ်Terry Bryan ha Ireland နိုင်ငံကနေထိုင်းကိုလာရောက်လေပတ်နေသူဖြစ်ပါတယ်
Personally I'm not too worried myself
အခုလိုပြည့်ပြည့်မှုတွေလုပ်တယ်ဆိုပေမဲ့ကျွန်တော်အတွက်တော့သိပ်မစိုးရင်ရပါဘူးအခုဟာကအတော်ခက်ခဲတဲ့အနေအထားလို့ပြောရမှာပါစီးပွားရေးလုပ်ငန်းတွေနေဆက်ဂိတ်တွေကိုဒီလိုပြန်ပိတ်ခိုင်းမယ်လို့ဘယ်သူကမှထင်တာမှမဟုတ်ပါဘူးလူတွေလုတ်ကြိုက်မရှိဖြစ်လာမှာကိုပဲကျွန်တော်စိတ်ပူနေမိပါတယ
်ထိုင်းနိုင်ငံမှာအခုဖြစ်လာတဲ့ COVID ဒုတိယမိုင်းဟာအထူးသဖြင့်တော့ဘန်ကောက်မြို့တောင်ဘက်စမောစခုံခရိုင်မှာရှိတဲ့ရွှေပြောင်းအလို့သမားတွေကနေတဆင့်အစုအပြုံလိုက်ကူးစက်ကြတာဖြစ်ပါလေ။နောက်ထပ်ကူးစက်မှုတစ်ခုကတော့ထိုင်းနိုင်ငံအရှိတ်ချမ်းတရားမဝင်လောင်းကစားရုံနဲ့ဖွင့်ထားတဲ့ဒေသကနေကူးစက်လာတာဖြစ်ပါလေ။ဒီဇင်ဘာလလေလောက်မှာအဲ့ဒီနေရာနှစ်ခုစလုံးကနေကူးစက်ပြန်ပွားလာတာဖြစ်ပါလေခင်ဗျာ။
ဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဝါရောမကယောကဖြစ်ပွားခဲ့တဲ့2020ခုနှစ်အတွင်းသတင်းလွှတ်လပ်ခွင့်တွေကျဆင်းခဲ့ပြီးတော့တရုတ်နိုင်ငံကတော့မီဒီယာပေါ်ဖိနှိပ်မှုဇိုးအားဆုံးနိုင်ငံဖြစ်ခဲ့ပါတယ်။ VOE သတင်းတော့ Jessica ကျားရဲ့သတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂါနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတွေ့တာဘလော့ဂါတွေကိုဖမ်းဆီးထောင်ချတာနိုင်ငံသားသတင်းတောက်တွေကိုကန့်သက်တာနဲ့ဟောင်ကောင်မှာမျိုးသားလွန်လည်ဥပဒေကိုပြဋ္ဌာန်းပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်တရုတ်နိုင်ငံဟာ2020ခုနှစ်အတွင်းမီဒီယာတွေကိုဖိနှိပ်မှုအဆိုးအဝါနိုင်ငံဖြစ်ရည်တည်ခဲ့ပါတယ်။ Scott Griffin ဟာနိုင်ငံကသတင်းမီဒီယာအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်။
I think the pandemic has overshadowed what I think is the most
တော်မြေရအခုနှစ်တွင်စိတ်နှောက်ယှက်ဖြစ်စရာအကောင်းဆုံးလို့ဆိုရမယ်ဟောင်ကောင်ကအခြေအနေတွေကိုကက်ယောဂါကဖုံးသွားပါတယ်။ဘာကြောင့်လဲဆိုတော့ဒါကသတင်းလွှတ်လပ်ခွင့်ကိုအခြေခံတန်ဖိုးဖြစ်လေးစားတဲ့ liberal လူမှုအတိုင်းဝိုင်းနဲ့သတင်းမီဒီယာဆိုတာကိုဆိုရရဲ့သတင်းထုတ်ပြန်ရေးအဖွဲ့လို့နားလည်ထားတဲ့အာဏာရှင်ပုံစံတဲ့အဖွဲ့အစည်းအပြားပိုပြီးကြီးမားတဲ့ရုပ်ကံမှုဖြစ်တယ်ဆိုတာကိုပြသတဲ့ဥပမာတရားဖြစ်တယ်လို့ထင်ပါတယ်
ဒီဆိုရကပြည်တွင်းနဲ့နိုင်ငံသားသတင်းတောက်တွေကိုပြည်ဝင်ခွင့်ဗီဇာမပေးဘဲဆိုင်ငံလာတွေနဲ့ခွင့်ပြုချက်မပေးဘဲကန့်သတ်မှုတွေလုပ်ပြီးနိုင်ငံသားသတင်းမီဒီယာဖော်ပြမှုတွေကိုထိန်းချုပ်ခဲ့ပါတယ်။နိုင်ငံသားသတင်းတောက် Billboard Dolls နဲ့နောက်ထပ် Australia သတင်းတောက်တူကိုရဲကစစ်ဆီးမေးမြန်းခဲ့ပြီးတဲ့နောက်မှာ Billboard Dolls ကိုလည်းဗေကျင်းမြို့ကနေအများဆုံးထွက်သွားဖို့ပြောခဲ့ပါတယ်။ဒီသမားတဲမှာတော့ဟောင်ကောင်က Apple နေစဉ်သတင်းစာထုတ်ဝေသူ Jimmy Lai ပါဝဲ Bloomberg နဲ့ New York Times သတင်းစာတွေအတွက်အလုံးလုံးနေတဲ့တရုတ်နိုင်ငံသားအတော်များများကိုလည်းဖမ်းဆီးခဲ့ပါတယ်။နောက်နောက်ပတ်သက်ပြီးတော့ Scott Griffin ကတော့
The extension of Chinese law in particular the national security law in Hong Kong
တရုတ်ဥပဒေတွေကိုတိုးချဲ့လိုက်တာအထူးသဖြင့်ဟောင်ကောင်ကအမျိုးသားလူကြုံရေးဥပဒေကသတင်းလွှတ်လပ်ခွင့်ကိုဖိနှိပ်တာတွေအကြီးအကျယ်ဖြစ်စေခဲ့တာပါ
။တရုတ်နိုင်ငံကတော့သူတို့အခုလိုလုပ်တာဟာတရုတ်ဆိုရသတင်းမီဒီယာတွေကသတင်းတောက်တွေကိုအမေရိကန်ဘက်ကဗီဇာကန့်သတ်မှုတွေလုပ်တာကြောင့်ဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရတာပြောပါတယ်
။美方一方面标榜新闻自由，另一方面
အမေရိကန်ကတစ်ဖက်မှာသတင်းလွှတ်လပ်ခွင့်ရှိတယ်ဆိုပြီးကြွားနေပြီးတော့တခြားတစ်ဖက်မှာလည်းအမေရိကန်ကနေသတင်းပေးပို့နေတဲ့တရုတ်သတင်းတောက်တွေကိုနှောက်ယှက်တားဆီးတာတွေကြောင့်ဒါဟာသတင်းလွှတ်လပ်ခွင့်နဲ့ပတ်သက်ပြီးအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေပါတယ
်။အမေရိကန်ဆိုရကတော့တရုတ်သတင်းမီဒီယာတွေဟာပြည်ပအစိုးရပိုင်းလုပ်ငန်းများဖြစ်တယ်လို့ပြောလိုက်ပြီးတော့တရုတ်ဆိုရကနိုင်ငံသားသတင်းတောက်ဒီပေါ်မှာပြုမှုဆက်ဆံတာကိုတုံ့ပြန်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုတွေလုပ်တာဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောပါတယ
်။ Regret.China's decision today to further foreclose the world's
တရုတ်လောက်ခွနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကဒီကနေ့မှနောက်ထပ်တားဆီးပိတ်ပင်လိုက်တဲ့ပုံကျွန်တော်အနေနဲ့ဝမ်းနည်းမိပါတယ် ပုံပုံလေးလေးပြောရရင်တင်းလူလက်ခွင့်ကတရုတ်ပြည်သူတွေအတွက်လည်းအမှန်တကယ်ကောင်းမှာဖြစ်တယ်လို့အခုလိုတဘာလုံးအတိုင်းအတာနဲ့စိန်ခေါ်မှုအကြီးအကျယ်ရင်ဆိုင်နေရချိန်မှာတင်းအချက်လက်တွေပိုးပြီးပြည့်ပြည့်စုံစုံနဲ့ပိုပြီးတော့ပွင့်လင်းမြင့်တာမှုရှိတဲ့အတွက်လူအသက်တွေကိုလည်းကဲတင်နိုင်မှာဖြစ်ပါတယ်
။တရုတ်နိုင်ငံဟာအစိုးရအာဏာပိုင်တွေကိုဝေဖန်တဲ့သူတွေနဲ့ဝီဂါမွတ်စလင်တွေလိုလူနည်းစုဝင်တွေအပေါ်မှာလူခွင့်ချိုးဖောက်တာတွေနဲ့ပတ်သက်ပြီးတင်းဖော်ပြခဲ့တဲ့သူတွေကိုဖမ်းဆီးတယ်ဆိုတဲ့မှတ်တမ်းတွေရှိခဲ့ပါတယ်။တဲ့နလခွင့်ကိုစောင့်ကြည့်နေတဲ့သတင်းသမားများကောက်ဝဲစောင့်ချောက်ရေးအဖွဲ့ CPD ရဲ့အဆိုအရတော့တရုတ်နိုင်ငံဟာ2020ခုနှစ်အတွင်းမှာသတင်းသမား48ယောက်ကိုဖမ်းဆီးထောင်ချပြီးတော့ကမ္ဘာမှာသတင်းသမားတွေကိုအများဆုံးဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့ CPD ညွှန်ကြားရေးမှူးကော်တနီရက်ဒစ်ကပြောပါတယ
် This year what we saw is that the reporting on COVID-19 and the pandemic
အခုနှစ်မှာကျမတို့တွေ့ခဲ့ရတာကတော့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးအစိုးရရဲ့တုံ့ပြန်ပုံရောကာယရောဂါတည်ရှိမှုနဲ့ပတ်သက်ပြီးရောသတင်းပေးပို့တဲ့သတင်းသမားတွေဟာတရုတ်နိုင်ငံမှာထောင်ချခံခဲ့ရပါတယ်
2020ခုနှစ်အတွင်းမှာယုံကြည်စိတ်ချတဲ့သတင်းတွေရဖို့အတွက်ဆိုရင်လွတ်လပ်တဲ့သတင်းတွေဟာအရင်ထက်ပိုပြီးတော့အေးပါလာပုံရပြီးတော့သတင်းမီဒီယာတွေပေါ်မှာတရုတ်နိုင်ငံရဲ့ဖိနှိပ်မှုတွေကတော့စိုးရိမ်စရာအခြေအနေတစ်ခုဖြစ်လာနေတယ်လို့ကြေညာသူတွေကယူဆနေကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့မျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့မူပေါင်းအောက်မှာပါတီဆွဲမထားတဲ့အရေးချင်းရှိတဲ့ပုံစံတွေကိုဝင်းကြီးချုပ်ကစတာဝန်ပေးသွားဖို့ကချင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာမနန်ဒူးချာကတိုက်တွန်းပြောဆိုလိုက်ပါတယ်။ NLD ဆိုရပထမသတ္တမတိုင်းရင်းသားပါတီတွေတိုင်းရင်းသားဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့လို့အခုဒုတိယသတ္တဆက်မဲ့အချိန်တိုင်းရင်းသားနယ်မြေတွေထိဆင်းပြီးတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံမှုကတိုင်းရင်းသားတွေနဲ့ NLD ကြားပို့ပြီးတော့မှအဆင်ပြေအောင်ပူးပေါင်းဆောင်ရွက်သွားဖို့ခြေလှမ်းတည့်ရဖြစ်လဲသူကရှုမြင်ပါတယ်။တိုင်းနာပါတီတွေနဲ့လိုက်လံတွေ့ဆုံနေတဲ့ NLD ကိုယ်စားလှယ်ဖွဲ့နဲ့ဆွေးနွေးခဲ့တဲ့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်တူးချာကိုကျမစုမုံကဆက်သွယ်မေးမြန်းပြီးဒီသတင်းနဲ့ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတင်ဆက်ထားတာနားဆင်ပါရှင်ဒေါက်တာတူးချာရှင်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်မှုဆိုပြီးတော့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့တယ်ပေါ့နော်ဒီဆုံးဖြတ်ပြီးတဲ့နောက်မှာကချင်နိုင်ငံရေးပါတီတွေနဲ့ပထမဆုံးတွေ့ဆုံပါတယ်ဆရာကလည်း NLD ပါတီနဲ့တွေ့ဆုံတဲ့အထင်မှာပါခဲ့တယ်ဆိုတော့ဘလို့အချက်တွေကိုအဓိကထားပြီးတော့ဆွေးနွေးပြခဲ့ချတယ်လဲဆိုတာကိုအရင်ဦးဆုံးသိချင်ပါတယ်ရှင
်ဂေါ့ဖင်နှခုဖြစ်ပါတယ်အဲ့တကူကတော့ဒီပြည်ကြီးရဲ့မြို့သားပြန်တဲ့ပြည်မြရဲပေါ့နော်အဲ့ဒါနောက်တကူကတော့ဒါကျွန်တော်ပြရသဘောထားရယူချင်တာကအဲ့ဒါမြို့သားကြီးရဲ့အစိုးရဖွဲ့စည်းရေးဒီသောင်းစင်တစ်ချက်ပေါ်မှာသူတို့ကျွန်တော်ပါတီရဲ့သဘောထားပေါ့နော်အဲ့ပြည်ကြီးနဲ့ဆိုပြီးတော့သူတို့ကဟိုကျွန်တော်ကိုမေးမြန်းပါတယ်အဲ့မေးမြန်းတဲ့ခါကျတော့ကျွန်တော်လည်းမြို့သားဘုမင်းလည်းတင်ပြလိုက်ပါတယ်အဲ့ဒီညီကြိုင်းရင်းနဲ့မျိုးသားပြန်လဲပြည်မြေရေးဆိုလဲအင်တန်ရေးကြည့်ပါလေအရင်ကတည်းကတော့သူတို့ပြောတော့ပြောနေတာပေါ့ဒါပေမဲ့လက်တွေ့ဟိုဖော်ဆောင်တာတော့တော်တော်ကြီးရှိသေးဘူးအခုဒီ2020ရုပ်ောက်ပဲပြည်နောက်ပဲမှာဒါကိုလက်တွေ့ဖော်ဆောင်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဒါဒီပုံမှာကျွန်တော်ကျူးဆူပါတယ်ကျွန်တော်ကဖြစ်တယ်ကျင်တာကဒီသိညီကြိုင်းရေးရရှိဖို့မျိုးသားပြန်လဲပြည်မြေရေးအင်တန်ရေးကြည့်တယ်မျိုးသားပြန်လဲပြည်မြေရေးမှာအဖြစ်တစ်ခုကတော့ဒီတိုင်းသားတွေနဲ့ဒီပြန်လည်ပြည့်ရေးညီကျဖြစ်ရေးကိုအောင်မြင်မြင်လုပ်ဆောင်နိုင်ဖို့အတိုင်းရည်ကြည့်တယ်လို့မြင်တယ်။ဒါကြောင့်လည်း solution ကျွန်တော်နိုင်ငံမှာဒီဖြစ်ပျက်နေတဲ့ဒီသင်းစစ်မတည်ငြိမ်မှုအားဒီတို့ရဲ့အကြောင်းရင်းကဒီတိုင်းသားများအနေနဲ့သူတို့လူကြီးနဲ့နိုင်ငံရေးအခွင့်အရေးမရရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့ဒါလူတိုင်းလည်းသိပါတယ်။ era ba wo sulu le sulu shin le se ko ne ko ne bin dong ni la kan dong ga bo jo san pyo khe de di ku ban ja ta ko ne myu ta ta ko khun ye ko pyo wa ma khan che pe ne de khe de di dong su di so ye su a ko mo pho song nai mu di ni chi kaung the mo pho nai bu a jaung lo di a po ma chu ro ga le tha bro ma lo song da bu lo wa ne de chi kha phit de era ma chu ro ga di a ko a chu di pi de pi ne de ma ko ban o chu ye pyo wa ya shi bu ne democracy ko ye pyo wa khan ja ko ya shi bu chu re ha de a le tha bro ma pho song da bu lo wa de su a ko chu ro ga di pya de a yin ga le se ko ne di lu ni na kan e de no se de ti tu ye se bo ya yo me su shi ga ko no se ti ya zo pin lu ni na kan da de ya na ye de na phi shi ne ni na man ga de ni na phi de da yang pin lu ni na kan ko chele jin ba bro ma di che de mo di ko lo lo ao cha ma di che de di dong du di sao ye ko da kai ma ao lu ne bu in da yi ji de e de ma da myu da yin jia che ye ma dai da ni ni nan nan yin jia che ne ao lu bro ma pho song da da ga a kaung su ni na phi de lo jo tin pya de a che
okay a lo anadi party ba ka ni pi lo a myu da mi nyu ye a so ya phwe zi me so de a paw ma di lo ti cha ta we khwe we kai sa di le swi ni kai ja de lu pyo lo di a myu da mi nyu ye a so ya phwe zi me so de poun san paw ma tu lo blu shin pya kai da shi le anadi ba ka paw no naw sia ro ba ka yo di paw ma blu pyan mi yo swi ni kai da shi ba le she
a myu da mi ye a chi ya phwe zi ye sa lo di paw ma jo ro ye a ni ku tin ja la ba တို့ရတဲ့အမျိုးသားပြည်ညီရဲ့ကြီးရခွေကြီးရဲ့ဒါအခုချိန်ကမှတို့အပ်တယ်ကျွန်တော်တို့ပြည်ရင်းကြီးရဲ့အတွက်ကြီးမားတဲ့ခြေလမ်းပြဖြစ်တယ်ဖြစ်ဖို့ဒါကျွန်တော်တို့လည်းနားလေတယ်အဲ့လိုအကြောင်းလို့ကျွန်တော်ပဲကနေတင်ပြတာကဒီအမျိုးသားညီရဲ့ကြီးရဆိုတာကအင်တန်အရေးကြီးပါတယ်လို့ဒါကျွန်တော်နိုင်ငံကဒီတိုင်းဒေသမျိုးပေါင်းစုပို့တဲ့နေထိုင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မတူကွဲပြားခြင်းမှညီညွတ်ရဲ့တို့ဒါမြင်လားရှာရမယ်တပါတီတဲ့တဦးစုတဲ့ဖွဲ့တဲ့နဲ့တိုင်းပြည်သူထောင်လို့တော့တိတ်အောင်မြင်နေမှာမဟုတ်ဘူး။ဒါကိုပို့ပေါင်းပြောမှာပို့အောင်စပေါင်းရင်ကပို့ပေါင်းရမ်းနေနိုင်ငံကိုသူထောင်မှာပို့ပြီးအောင်မြင်နိုင်တယ်။ပို့ပြီးသူတို့ဖွင့်ချနိုင်တယ်ဆိုရဲသဘောထားအရ။ဒါအခုဒီမြန်မာညွေရဲ့စစ်ရဖွဲ့စည်းရေးအမှတ်မှန်ကန်တယ်လို့။ဒီအခုဒါမှန်မှန်ကန်ကန်ပို့ဖို့နိုင်ဖို့ကောင်းတဲ့ဖို့နိုင်ဖို့ဒါရေးကြည့်ပါလေလို့။အဲ့တော့ဒီအခုဘူမာရဲ့ပြည်နယ်မှာရသတိကျတော့ပြည်နယ်ထောက်ပြတာပါလေ။ပြည်နယ်ဒီမှာဒီကောင်းမွန်တဲ့အစိုးရပေါ်ပေါလာဖို့ရည်ကြီးပါတယ်အရင်ချင်းမြင့်တဲ့အစိုးရလုပ်ရကံရရှိတဲ့သွန်ဆောင်ရရှိတဲ့အစိုးရပေါ်ထွက်လာဖို့အရေးကြီးပါတယ်အဲ့လိုပေါ်ထွက်လာဖို့ဆိုလို့ရှိရင်ဒီအမြဲတမ်းညွေရဲ့အစိုးရမပေါ်အောင်မှာပေါ်ရှိအောင်မှာဒါပါတီဆွဲမထားပဲနဲ့ဒါတိတော်တဲ့ပုဂ္ဂိုလ်ရည်ချင်းကိုကြည့်ပြီးမှခက်တီးရောက်ကြည့်ပြီးမှဒီအစိုးရဌာနတွေမှာဒီတာဝန်ပေးသွားဖို့ဝန်ကြီးချုပ်ကအစပါတာဝန်ပေးသွားပြီးမှအစိုးရတစ်ခုဖွဲ့စည်းနိုင်ဖို့ကလည်းအမြဲတမ်းအရေးကြီးတယ်လို့အဲ့လိုဖွဲ့စည်းနိုင်မယ့် solution တော့အဲ့ဒီတော့ပြည်နယ်ထဲမှာတခြားတရားမယ်သူတည်းဖွင့်ပြမယ်ပေါ့ဆက်ဆက်ပြီးမှ energy အနေနဲ့သဘောထားကြီးထားပြီးမှဒီမြို့သားညီရဲ့အစိုးရကိုပြည်ဖွဲ့စည်းနိုင်ဖို့မျှော်လင့်တယ်အဲ့လိုဖွဲ့စည်းလာမယ့် solution တိုင်းတဲ့ပါတီတွေပူးပေါင်းဆွေးနွေးကြမှာပါလို့ကျွန်တော်တင်ပြပါတယ်ဗျာ
โอเคပြီးခဲ့တဲ့ဒီတက်တန်း5နှစ်တာကာလအတွင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်တာဝန်ယူခဲ့တဲ့အချိန်မှာတိုင်းရင်းသားပါတီတွေပေါ့နော်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒီထိတွေ့ဆက်ဆံမှုတွေကအားနည်းမှုတွေရှိခဲ့တယ်နောက်တစ်ခုကဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမှာလည်းအများကြီးထောက်ပြကြရရှိခဲ့တယ်ပေါ့ဆိုတော့ဒုတိယတက်တန်းတိုးမဲ့ဒီနှစ်ဒီနှစ်ဆန်းပေါ့နော်2022ခုနှစ်မှာဒီလိုမျိုးတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားနယ်မြေတွေထိစင်းပြီးတော့မှထိတွေ့မှုလုပ်ပြီးတော့မှဆောင်ရွက်နေတဲ့အပေါ်မှာဆရာဒေါက်တာတူးချာဘယ်လိုများမြင်မိပါလဲပြီးတော့ဆရာကိုလိုက်လဲတို့နဲ့ဓာတ်ရိုက်ဆွေးနွေးခဲ့တာဆိုတဲ့အခါကျတော့တို့ရဲ့ဆွေးနွေးမှုတွေတို့ရဲ့ပြောဆိုမှုတွေပေါ်မှာရောဆရာကျင်းနဲ့အားရမှုရှိပါသလားရှင
်ဘယ်နှစ်တာပေါ့အခုချင်းချင်းပေါ့ဗျာ2015ခုနှစ်ဒီနေ့အဖြစ်အစိုးရတက်တာမှာဒီပြည်သူလူထုလိုလားတောင်းတနေတဲ့အပြစ်ပြင်းပြောင်းလေးပေါ့ပြည်သူညီချမ်းရေးတိုးတက်ဆုံးဖြူရေးကိုဒါကျေနပ်အားရလောက်ပြည်သူဒီလက်ခံကျေနပ်အားရလောက်တဲ့မစွန်းဆောင်ပေးနေတဲ့မဖော်ဆောင်ပေးနေတဲ့ပုံမှာအဲသူ NLD အနေနဲ့လည်းဒီတစ်ခေါက်တော့ပြည်သူရလည်းဒါ2015လိုပဲတောင်းပြခံပြီးအနေနဲ့လည်းလေဒါကြောင့်ဒီတစ်ခေါက်တော့ဒါလုပ်ဖြစ်အောင်လုပ်မယ်ဆိုတဲ့ခံယူချက်များရှိနေဖြစ်တယ်ဒါကြောင့်အခုကတော့တရားကိုအကောင့်နဲ့ပုံဖို့ကခြေလမ်းစနေတဲ့ပုံစံမျိုးအဲ့ဒီမြင်တာနဲ့ policy မျိုးနဲ့ solution တော့ဖြစ်နိုင်ခြင်းရှိတာကိုဒါကြောင့်မလို့တို့အနေနဲ့ကတော့ဒီတစ်ခေါက်ကတော့ဒါဒီအတိတ်ကိုသင်္ခါစာယူပြီးတော့မှဒီတစ်ခါစတင်ဖွဲ့စည်းမယ်အစိုးရအနေနဲ့ကတော့ဒါဒီတိုင်းတိုင်းဒီနေ့ဒီပူပေါင်းဆောင်ရွက်ရေးပေါ့ညီချင်းစစ်ရေးလို့ပြောပူပေါင်းဆောင်ရွက်ရေးကိုပေါ်ပေါ်တင်တင်ဒီက ပေါင်းကျေပေါ်တော့ဘုလို့ဆောင်တော့ဘုအဲ့လိုလို့ဆောင်နိုင်မယ်ဆိုလို့ရှိရင်တော့ဘုဘောင်းအားနဲ့ဒါနိုင်ငံတိဆောက်တဲ့အခါမှာဒါအများကြီးထိရောက်ပြီးဉာဏ်ရည်တဲ့ပုံပြမြန်ဆန်ဆိုရရှိနိုင်မယ်ဆိုရခံယူချက်နဲ့တို့ရဒီပေါ်လစီချမှတ်တာမြန်မာညွေရဲ့အစိုးရပေါ်လစီချမှတ်တယ်မြန်မာညွေရဲ့ကြည့်ရဲ့ဒီလို့ဆောင်တာတွေဆွဲဟာကိုကျွန်တော်သိနေရတယ်ဒါကြောင့်မို့ဒီဟာကဒီကအမှန 你两个都有些的都知道爱都没得。
好给吧是啊到达度假哎哟你们有不他妈中对手那个是啊都得给钱的大家不他妈中不能说那个叫做所以说谁多没带一大美女的嘛是啊都哭送对给的对手是那目标嘛目的为了谁是多没带一大美女的嘛地铁不必了哎那你也没啊那里这边大大啊你表示说那天的还没有的是啊都见北京那边是吧的啦是啊都也说那目标嘛切开米了不能谁是比多没带一大美女的嘛有把你
ชาติเกิดในรูปเสียอาจารย์เบี้ยเจนาชื่อว่าเลยใช่เจ้าเราดีแต่ว่าดีนัทนัทเอาหนูเสียดีจังเวลาเดียร์เนี่ยมาคิดเป็นเนี่ยมาคิดเป็นเนี่ยเราดีแต่หน้าป่าเดียร์เนี่ยชาติเป็นส่งเดียร์เสียสาวกูเจ้าเราเหมือนกันหรอแต่ว่าเราเปลี่ยนมาเลยสุดนัทเอาหนูเสียดีฮะนี่จังยี่จูบ้านเนี่ยนี่จังยี่นี่ทุเรศอาหูยูปุ่มปอแก่เด็กตัวลูกเจ้าเราเอ็ดอะไรที่เช็ดบ่เนาะ นอกจากที่ปีต่อสู้เพื่อที่ยี่มาที่กิจินเดียก็อาจจะเดียก็เชื่อใจกันในปาลาลาโก้แล้วเนี่ยที่ดินที่ต่างก็บุรุษขันใจอะไรกิจินที่เนี่ยพี่เด้อไอ้ที่ดีเลยตัวเนี่ยเนี่ยไม่ใช่ในที่เด็ดเช่นเดียมากิจินที่เนี่ยเนี่ยท้าวเอ็ดรู้ว่าต้องได้มีมาบ่ป่าวที่กิจินที่เนี่ยกูว่าจะเป็นรู้มากิจินที่เนี่ยเช่นเนี่ยกูตัวเล่นรับรู้มากิจินที่เนี่ยดูแลจิตบุอาจจะติดกูตัวนั่นคือพอต้องเป็นจริงเนี่ยสันดาห์ชีวิตมาเนี่ยไอ้ดูขันมัน
เจ้ารู้ยังส่วนนี้มูเรติมจ้าจัดดีเนี่ยปัตตาบีโร่ที่มีอยู่ตอนที่มุกฤษีเพื่อจะเย็บหูกูเปลี่ยนมีโรมาติมจ้าเมลูเปลี่ยนเลยสุดท้ายจ้ารู้ในงานนอตายเมื่อไงปกติธรรมดาป่าวเวมอนอที่ตอนนี้ปัตตาบีเดียสิอันนี้เปลี่ยนส่วนนี้ก็เลยหาอยู่เปลี่ยนมีโรมาติมจ้าเมอันนี้ท้าชีเลยสุดท้ายทุกประการเจ้ารู้ว่าบางอย่างเปลี่ยนเปลี่ยนตัวละสิบาลเลยที่ส่วนนี้จะย้ายแล้วที่เนี่ยปัตตาบีเป็นลมยุบเปลี่ยนมีโร่ต้องเ
Surabe Joba. And now when the Sumyaji Samara, the Bulmus of Gombe Pimabo. Now the Tati Busan, the Tija, I'm sure, I meant to adjust for Mudirama, Tati, Jim, the Tati Jamaba, Taro, Asa, Pure, Tata, no Admo for Mudimaba. Tatu, the Alu, the Stand Up Party, the Alu, the Piso, the Tatu, the Stand Up Party, the Tatia, the Achillity, two song being, two CCO, no.
အဘူအလုံးစုံကွန်ပြီမှာညီနိုင်ရှင်နေပြီးတော့မှာသူတို့ပြန်ပြီးတော့ဆုံးဖြတ်ချက်သွားမှာဆက်တဲ့လုံဆောင်ရရာရှိတာလဲအခါကြမှာသူတို့ဆက်ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုပဲနားလည်သဘောပေါက်ပါတယ်ဆရာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်အဲ့တော့ဆရာ2024ခုနှစ်မှာရှေ့ဆက်ပြီးတော့ဒုတိယတက်တန်တာဝန်ယူမယ်အနန္ဒီဆိုရအနေနဲ့အထူးသဖြင့်တိုင်းရင်းသားတွေရဲ့အရေးပေါ့နော်
ဟိုတေပူပဲတင့်မယ်လို့မျောလင့်ပါတယ်ပြည်သူတို့အကျိုးပေါ့နော်ဒီလိုမှနေရာမှာရွေးချယ်ခံထားပြီးမှပေါ့မတဲ့အကြည့်အဖွဲ့စီပဲလိမ့်မယ်လို့ကျွန်တော်မျောလင့်တယ်အဲဒီလိုရှိရင်တော့ဒါအဲ့ဒီလုံဆောင်ပြရှိတာကိုပူရနေနေပြီးတော့မှပြည်နယ်ကျွမ်းနယ်လို့ပြောပြီးတော့မှလိုအပ်တာဒီကို
မင်္ဂလာပါရှင်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။NLD ရဲ့တိုင်းရင်းသားပါတီတွေနဲ့အလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်ရဲ့အတူကျွန်မအင်ဂျင်နိုင်ကကုနီတင်ဆက်ထားပါတယ်ရှင်။NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိအတိုင်း
ပါတီအစင်းမြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြကြီးနားမြို့ကိုတွားရောက်ပြီးကချင်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးပါပြီ NLD အစင်းမြင့်ကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာမြင့်နိုင်ဒေါက်နန်းခင်ထွေးမြက်ဥယင်ထုံခါနော်ဆန်တို့ဦးဆောင်ပါဝင်ပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဘူအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပြီးကချင်ပြည်နယ်ပြီးရင်မွန်ပြည်နယ်နောက်ပိုင်းအခြားပြည်နယ်တွေစီခရီးဆက်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွားတွေ့ဆုံမယ်လို့သိရပါတယ်တွေ့ဆုံမှုမှာအကြောင်းအရာနှစ်ခုပါဝင်မယ်လို့ပါတီခေါင်းဆောင်တွေကပြောဆိုထားပါတယ်အဲ့ဒါတွေကတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်ပြီးတိုင်းသားပါတီတွေနဲ့အခြေခံဘုံသဘောတူညီချက်တွေရလာအောင်ကြိုးစားဖို့နဲ့နောင်ဖွဲ့စည်းမဲ့လွှတ်တော်တွေအစိုးရအဖွဲ့တွေနဲ့ပတ်သက်ပြီးတိုင်းသားပါတီတွေရဲ့အသံကိုနားထောင်စူးစီးဖို့ဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကလည်းNLD ပါတီဟာတိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကိုဦးဆောင်စေပြီးကော်မတီတစ်ခုဖွဲ့ပေးခဲ့ပါသေးတယ်။အဲ့ဒီကော်မတီကတော့ဘာလှုပ်ရှားမှုမှလုပ်တယ်ဆိုတာမကြားမသိရပါဘူး။အခုဒေါက်တာမြင့်နိုင်ဦးဆောင်တဲ့အဖွဲ့ကရော NLD ပါတီနဲ့တိုင်းသားတွေကြားဘလောက်နားလည်မှုတည်ဆောက်နိုင်မလဲ။ဘလောက်အလုပ်ဖြစ်အောင်စွမ်းဆောင်နိုင်မလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာတစ်ခုပါ။
တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရလာခဲ့တဲ့လွန်ခဲ့တဲ့9နှစ်တာကာလကိုပြန်ကြည့်လိုက်ရင်လက်နက်ကင်တိုင်းရင်းသားတွေနဲ့တွေ့ရ၊ဆုံရ၊ဆစ်ဆက်ရ၊နှိမ့်နှိုင်းရတဲ့ငင်းငယ်လုပ်ငန်းစဉ်မယ်မယ်ရရထိထိရောက်ရောက်တိုးတက်လာအောင်ဆွမ်းဆောင်နိုင်တာမတွေ့ရသေးပါဘူး။ Federal ပြည်ထောင်စုအတွက်အခြေခံမူဝါဒတွေချမှတ်ဖို့ဆိုတာကလည်း2020ပြည့်နှစ်ရောက်မှစပြီးအကောင့်ထဲပေါကစားအခြေအနေရှိနေပါသေးတယ်။အခြားတစ်ဖက်မှာကြည့်လိုက်ပြန်ရင်လေမြို့ပေါ်ကတရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကောင်းကောင်းမွန်မွန်ထူထောင်ထားတာမတွေ့မမြင်ကြရပါဘူး။2016ခုနှစ် NLD ကလွှတ်တော်အသစ်တွေအစိုးရအသစ်တွေဥဆောင်ဖွဲ့စည်းချိန်မှာတိုင်းနာပါတီခေါင်းဆောင်တချို့အဖွဲ့ဝင်တချို့ကိုနေရာပေးခဲ့တာရှိပေမဲ့အဲ့ဒီရွေးချယ်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတိုင်းနာပါတီတွေနဲ့တွေ့ဆုံညှိနှိုင်းပြီးမလုပ်ကင်ခဲ့တာကနေစပြဿနာပေါ်ဆက်ဆံရေးပြပြားခဲ့တာအစိုးရတက်တန်းတစ်ခုတိုင်အောင်ပါပဲဒီကြားတဲ့တိုင်းသားအရေးနဲ့ပတ်သက်လို့မုံပြည်နယ်ချောင်းဆုံတံတားကိုဗိုလ်ချုပ်အောင်ဆန်းတံတားလို့နာမည်ပေးတဲ့ကိစ္စကြားပြည်နယ်မြို့တော်လိုက်ကော်မှာတိုင်းသားတွေနဲ့အကြီးအကျယ်အတိုက်ခံလုပ်ပြီးဗိုလ်ချုပ်ကြီးရုပ်စိုက်ထူတာကိုမရမကအကောင့်ထဲပေါ်ခဲ့တဲ့ကိစ္စတွေကလည်း NLD အပေါ်တိုင်းသားပါတီတွေယုံကြည်ချက်ကင်းမဲ့စေတယ်လို့ဖြစ်စေခဲ့ပါတယ်
။တကယ်တော့မြန်မာနိုင်ငံကဗမာအများစုပါဝင်တဲ့အထင်ကရနိုင်ငံရေးပါတီကြီးတွေထဲမှာဖက်ဒရယ်ပြည်ထောင်စုကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုပြီးပြက်ပြက်သားသားပြောဆိုသုံးလုံးတိုက်ပွဲဝင်ခဲ့တာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါ။ဒါကြောင့်လဲတကယ်တိုင်းသားအရေးလှုပ်ရှားတဲ့တိုင်းသားပါတီတွေနဲ့ရေရှည်မဟာမိတ်ဖွဲ့နိုင်ခဲ့ပြီးဆိုးရွားကြမ်းတမ်းတဲ့နိုင်ငံရေးခီးလန်းကိုအတူဖြတ်ကျော်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီချိန်တွေဟာ2016ခုနှစ် NLD အစိုးရအာဏာရလာပြီးနောက်မှမေးမိန်သွားခဲ့ရတာပါ။တကယ်တော့ဆက်အနာရှင်စနစ်ကိုနှစ်ပေါင်းများစွာတွန်းလှန်လာခဲ့တဲ့ NLD လိုပါတီကြီးတစ်ခုအနေနဲ့ Federal ပြည်ထောင်စုဆိုပြီးရေပေါ်ရဆန်တဲ့စကားလုံးကိုပဲပြောဆိုနေမဲ့အစားဘယ်လို Federal ပြည်ထောင်စုမျိုးတည်ဆောက်မယ်ဆိုတဲ့တိကျတဲ့မူဝါဒလမ်းညွှန်မှုစတာတွေရှိနေဖို့ထုတ်ပြန်ထားဖို့လိုအပ်ပါတယ်။အဲ့လိုတိကျတဲ့မူဝါဒလမ်းညွှန်မှုရှိနေပါမှတိုင်းသားတွေနဲ့ညှိနှိုင်းတဲ့အခါအပေးယူအလျှော့တင်လို့ဘုံသဘောတူညီမှုရှိတဲ့အချက်တွေရလာဖို့လွယ်ကူစေမှာပါ။
အခြားတစ်ဖက်မှာလည်းတိုင်းပြည်ကို2008ဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်နေရတဲ့တိုင်းတပ်မတော်နဲ့ဝန်ကြီးဌာန၃ခုကလွှဲရင်တိုင်းပြည်ရဲ့အာဏာအဝဝလွှမ်းခြုံချုပ်ကင်ထားနိုင်စွမ်းရှိနေတာမို့ကိုယ့်ရဲ့မူဝါဒအောက်ကနေကိုယ့်ဘာသာကိုယ်ဖက်ဒရယ်ပြည်ထောင်စုပုံသဏ္ဍာန်ပုံဖော်ခွင့်လည်းရနေပြီးအဲ့ဒီအတိုင်းပုံဖော်ဖို့လည်းလိုအပ်နေပါတယ်။နမူနာအားဖြင့်ပြည်နယ်လွှတ်တော်အတွက်ရွေးကောက်ပွဲတွေမှာအမတ်နေရာထောက်ဝက်ကျော်အနိုင်ရတဲ့ရွေးကောက်ခံပါတီကတယောက်ယောက်ကိုညှိနှိုင်းပြီးဝင်ကြီးချုပ်ခံပေးတာမျိုးပြည်နယ်တွေကရတဲ့တန်ရာဇာတဆိုင်ရာအခွန်အောက်စည်းင်းကိုတီးခြားတွက်ချက်ပြီးရာဂိုင်နှုတ်တစ်ခုဘတ်ဂျက်ထဲခွဲဝေထည့်သွင်းပေးတာမျိုးတိုင်းသားစာပေတင်ကြားရေးကိုသက်ဆိုင်ရာတိုင်းသားပါတီတွေနဲ့ညှိနှိုင်းပြီးခွင့်ပြုပေးတာမျိုးစသဖြင့်လုပ်မယ်ဆိုအများကြီးအကောင့်ထဲဖို့လုတ်ကင်ဆောင်ရွက်လို့ရနိုင်ပါတယ်ဒီလိုနည်းအဖြစ်သာ NLD ဟာ Federal ပြည်ထောင်စုကိုတကယ်တီထောင်လို့တဲ့ပါတီအဖြစ်တိုင်းသားပါတီတွေကယုံကြည်လက်ခံလာကြမှာပါနောက်ထပ်အရေးကြီးတာတစ်ခုက2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအနှစ်သာရဖြစ်လာအောင်ဘာတွေပြင်ဆင်ကြမလဲဆိုတဲ့ကိစ္စပါ။ပ ဖွဲ့စည်းပုံပြင်ရေးကိစ္စ NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့သဘောထားချင်းမတိုက်ဆိုင်မတူညီတာကတော့ဘာမှပြဿနာမရှိတယ်လို့အစမ်းတကြေကိစ္စလည်းမဟုတ်ပါဘူး။ဒါပေမဲ့တိုင်းသားပါတီတွေနဲ့ပါအမြင်ချင်းသဘောထားချင်းလုံလုံလျားလျားကွဲပြားနေတာကတော့ဝမ်းနည်းစရာကောင်းတယ်လို့ NLD ရဲ့စီယုံရေးအရေးအချင်းအားနည်းနေတာကိုထုတ်ဖော်ပြသရလဲရောက်နေပါတယ်
။ဘယ်လိုပဲဖြစ်ဖြစ်2020ယူကော့ပွဲကြောင့်ပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းမတက်ခင် NLD နဲ့တိုင်းသားပါတီတွေတွဲဆုံဆွေးနွေးမှုစရှိလာပါပြီ။ဒီတွေ့ဆုံဆွေးနွေးမှုတွေဟာပြောသမျှကိုနားထောင်ပြီးပြန်လာရုံသက်သက်မဟုတ်တစ်ချိန်တွေ့ပြီးပြီးသွားတာမျိုးမဟုတ်ပဲ NLD ကိုယ်တိုင်ခံယူထားတဲ့ Federal ပုံစံအစိုးရအဖွဲ့ပုံသဏ္ဍာန်တွေကိုပါပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးပြဖို့လိုအပ်ပါတယ်ဒီကမှတစ်ဆင့်တိုင်းသားပါတီတွေကတင်ပြလာတာတွေဘိုလ်အလုပ်မှုဆောင်အဖွဲ့ကိုတင်ပြအဖြေပေးနောက်တစ်ချိန်တွေ့ဆုံညှိနှိုင်းမှုတွေလို့စသဖြင့်အကျိုးရလပေါ်ပေါက်သည့်အထိဥတည်သွားဖို့လိုအပ်ပါတယ်ဒါရင်မကသက်ဆိုင်ရာပြည်내ကပြဿနာတွေကိုဝန်ကြီးချုပ်အပါအဝင်NLD အစိုးရနဲ့သက်ဆိုင်ရာတိုင်းသားပါတီတွေတွဲဆုံဆွေးနွေးညှိနှိုင်းဖြေရှာတဲ့နည်းကိုစင်ဆက်မပြတ်ကျင့်သုံးခြင်းဖြစ်လဲတိုင်းသားပါတီတွေနဲ့နားလည်မှုတည်ဆောက်ယူလို့ရနိုင်ကြောင်းပ
ါမင်္ဂလာအချိန်ပါရှင်အလုံးသိကြတဲ့အတိုင်းကိုလုံးခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကျုံရတဲ့ကာယယောဂဗေဇူကြီးနဲ့ကျုံရတဲ့နှစ်ဖြစ်ပါတယ်။လူတွေတနေ့တနေ့တောင်းချီယောဂပို့ကူစီပြီးတော့ထောင်နဲ့ချီသေးဆုံးနေကြတာကြောင့်အတော့ကိုထိုင်လန့်စရာကောင်းတဲ့နှစ်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယယောဂပို့ကိုတိုက်ထုတ်နိုင်တော့မယ့်အချိန်လည်းရောက်နေပါပြီ။ဒီလိုတွေ့ကြုံခဲ့ရတဲ့ဆင်းရဲစရာဝမ်းနည်းစရာအချိန်တွေမှာချစ်ချင်းမေတ္တာနဲ့မျိုးလင့်ချက်တွေစောင့်ကြည့်ပေးတဲ့တဲ့င်းလေးတွေလည်းကြိုးကြားဆိုသလိုကြားခဲ့ရတာပါ။ဒီကနေ့မှလည်းမမျောလင့်တဲ့ကာယယောဂဆိုကြီးနဲ့ရင်ဆိုင်နေရတဲ့ကြားကဝမ်တာကြည်နုစရာသတင်းလေးတွေကာယယောဂထိန်းချုပ်ရေးကိုက်ခွန်အားနဲ့ဝိုင်းဝန်းလောက်ကန်ခဲ့ကြတဲ့ကဘာတဝန်းကသတင်းကောင်းလေးတွေကိုဆက်ပြီးတော့ပြောပြချင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကကချီတဲလေးတယောက်ရဲ့မမျောလင့်တဲ့ကံကြမ္မာအကြောင်းနဲ့ဆက်လိုက်ကြရအောင်ပါ။နိုင်ဂျီးရီးယားနိုင်ငံကအသက်17နှစ်အရွယ်အန်တိုနီမာဒူတယောက်ခြေပလာနဲ့မွေးရတဲ့ကခုံနေတဲ့ဗီဒီယိုတစ်ခုဩဂုတ်လမှာထွက်လာတော့ကဘာတဝန်းအယုံဆိုင်မှုရခဲ့ပါတယ်။ဘယ်လီကချီတဲလေးမာဒူလှလပျော်ရှင်စွာကနေတဲ့ဗီဒီယိုကိုကြည့်သူက15သန်းကျော်ထိရှိခဲ့ပါတယ်။ဒီဗီဒီယိုကြောင့်အခမဲ့ဘယ်လီကတင်မေးနေတဲ့ Dance Academy အတွက်အလူငွေတွေအများပြားရလာခဲ့တာပါ။သူဗီဒီယိုကိုအမေရိကန်ပြည်တော်စုက American Ballet Theater ကတွင်မြင်ပြီးတော့ပညာသင်စုကြည်ပေးခဲ့တယ်လို့နှွေရဒီမောင်အွန်လိုင်းကနေသင်တန်းတက်နိုင်အောင်လည်းစီစဉ်ပေးခဲ့ပါတယ်။နောက်နေ့ကျရင်တော့ပညာသင်စုကြည်နဲ့ American နိုင်ငံကို Ballet Beyond Borders မှာမာဒူတယောက်လာရောက်လေ့ကျင့်သင်ယူနိုင်တော့မှာလည်းဖြစ်ပါတယ
်။စနီဂေါနိုင်ငံကအသက်25နှစ်အရွယ်ကာဒီယိုဆင်ဘာဟာကျွမ်းကျင်စွာရည်လွှာလျှော့ရှိနိုင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကမ္ဘာ့အိုလံပစ်ပြိုင်ပွဲကစားပွဲအဆင့်ဝင်နိုင်အောင်လို့မျှော်မှန်းနေတဲ့ဆမ်ဘာဟာတာမန်လက်လုပ်တဲ့စားတွေဖြစ်တဲ့သူရဲ့စာတီအန်ဂေါ့ဒေတာမှာရာသီဥတုကောင်းပြီးတော့လှိုင်းလုံးကြီးတွေတက်လာတိုင်းမနာမနေကိုလေ့ကျင့်မာတော့တယ်။ရေသေးရောက်တာနဲ့အသင်းနှလုံးထဲမှာတမှုထူးခြားတဲ့ခံစားချက်တွေပေါ်လာတယ်လို့သူကပြောပါတယ်။ကမ္ဘာတဝန်းကလူမဲမင်းကလေးတွေကြမ်းညွန်စာရည်လွှာလျှော့ရှိနိုင်တဲ့ဝင်းကျင်နဲ့ရောက်အောင်လို့အကူအညီပေးနေတဲ့ Black Girls Surf ဆိုတဲ့တီရှပ်ကိုဝတ်ပြီးတော့ဆမ်ဘာတယောက်ဆက်ပြီးတော့လေ့ကျင့်နေစေဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အပန်းဖြေခီးစဉ်တွေဖြစ်နေရချိန်မှာတောင်ကိုရီးယားစုံတွဲတဲ့ကတော့ပူနွေးတဲ့အပန်းဖြေနေရာတွေကိုသူတို့အိမ်ရောက်တည်လာပါတယ်။ယုံဆုမင်းနဲ့စီနီကင်ယုံဂျွန်းတို့ဟာအိတ်ခမ်းငါးခမ်းပါသူတို့တိုက်ခန်းကိုဂျိန်ထယ်ရီတစ်တာပရိဘောဂါရီအုံးဝင်တွေနဲ့မျက်နှာချက်ပန်းငါးတွေပါတက်ပြီးတော့ဖန်နီးထားတာပါ။ကာယောဂါကြောင့်ပြပကိုအပန်းဖြေခီးမထွက်နိုင်တဲ့အတွက်အဲ့ဒီနေရာတွေကိုအိမ်ထဲတည်လာတာပါလို့ခင်ကပြောပါတယ်။သူတို့အိတ်ခမ်းကိုတော့ဘာလီကျွန်းကအပန်းဖြေခန့်တွေလို့ပြင်ဆင်ထားပြီးအိတ်ခမ်းကိုတော့ဟာဝိုင်ယီကမ်းခြေလို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ်
။စပိန်နိုင်ငံဘာစီလိုနာမြို့ကပတ်ကလူယုံမှာနေထိုင်ကြတဲ့တက်ကြီးရေတွေဟာမှန်တဲ့ဘက်ကမြင်နေရတဲ့သူတို့ရဲ့မိသားစုဝင်တွေကိုလက်ဟန့်ချီရတဲ့အနမ်းတွေပေးတာပုဖက်နှုတ်ဆက်တာတွေလုပ်ပြီးတော့ဖုန်းနဲ့စကားပြောကြပါတယ်။ကာယောဂကမ်းသက်ချက်တွေတင်းကျလိုက်တဲ့အချိန်မှာလူယုံတော်များများကိုလူကိုယ်တိုင်လာရောက်လေပတ်ခွင့်ပိတ်လိုက်တာပါ။အခုလိုမျိုးမှန်ရင်တစ်ဖက်ခါနေပြီးတော့လူတွေလာရောက်လေပတ်နေတာကြောင့်မလို့ကွန်ပျူတာမျက်နှာပြင်ကလေးကနေမြင်ရတယ်လို့မျိုးမဟုတ်ပဲနဲ့ကိုယ့်ရဲ့မိသားစုအခြေအနေကိုပြင်မာမြင်တွေ့နေအောင်ဖန်တီးပေးထားတာပါလို့လူအယုံညွှန်ကြားမှုအီဒဝတ်ဒူဘတ်ဒီယာကပြောပါတယ
်။ထိုင်းနိုင်ငံကနခွန်ပတ်တန်အရကဘဲမွေးမြူရဲသမားတွေကသူတို့ဘဲတွေကိုစပါခင်းနေတဲ့စက်တင်ဘာလမှာလွှတ်ပြီးတော့ဘဲကြောင်တဲ့မြင်းကလေးလူမှုကွန်ရက်မှာရေးပန်းစားခဲ့ပါတယ်။စပါခင်းတွေထဲကပေါင်းပင်တွေနဲ့စပါဖြတ်ပိုးတွေကိုဘဲတွေလှုပ်ပြီးတော့ရှင်းလင်းတာမျိုးထိုင်းနိုင်ငံအပအဝင်ကမ္ဘာနိုင်ငံတချို့မှာလုပ်ကိုင်နေတာပါဒီနီလန်းကစပါခင်းတွေမှာပုတ်သက်စီသုံးစရာမလိုပဲတဘာဝအနေနဲ့စိုက်ပျိုးထုတ်လုပ်ဖို့လဲအထောက်အကူပြုရရောက်ပါတယ
် Free Willy Deep Blue Sea နဲ့ The Abyss လို့ကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆောင်လေးတွေတုံပြီးတော့ရုပ်ရှင်ရိုက်ကူးထုတ်လုပ်နေတဲ့ ဟောလိဝုဒ်ရုပ်ရှင်ကုမ္ပဏီတွေကသူတို့ရဲ့နည်းပညာတွေနဲ့ဖျော်ဖြေလုပ်ငန်းကတိရစ္ဆာန်အစ်စ်တွေနေရာမှာစားထုတ်ဖို့မျှော်မှန်းနေပါတယ်။ H ကုမ္ပဏီကကွန်ပျူတာနဲ့အထူးပန်တီးထားတဲ့လက်ပိုင်တွေကိုတရုတ်နိုင်ငံမှာလက်ရှိဆောက်လုပ်နေတဲ့ရည်သရဝအပန်းဖြေပန်းရံတွေထဲမှာရှိတဲ့တိရစ္ဆာန်အစ်စ်တွေနေရာမှာစားထုတ်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။တိရစ္ဆာန်အစ်စ်တွေနေရာမှာဒီလိုမျိုးကွန်ပျူတာနဲ့ဖန်တီးထားတဲ့တိရစ္ဆာန်လေးတွေနဲ့ပြောင်းလဲဖျော်ဖြေလို့ရှိရင်ပန်းရံတွေမှာအဲ့တဲ့တွေပြောင်းဝင်လာနိုင်ခြေလည်းရှိပါတယ်။
ခရစ်စတီယန်မလုစီရဲ့အိမ်မွေခွေးကနေအောက်တိုဘာလမှာတားပေါက်လာတော့အစင်းရောင်အမွေတွေနဲ့ခွေးကလေးတစ်ကောင်တူတူကြပါလာပါတယ်။ Pistachio လို့နာမည်ပေးထားတဲ့အဲ့ဒီခွေးပေါက်ကလေးနဲ့အတူမွေးလာတဲ့အခြားခွေးကလေးတွေကတော့သူတို့အမေလိုအဖြူရောင်အမွေတွေပဲရှိတာပါ။အစင်းရောင်အမွေမြင်ရှိတဲ့ခွေးမျိုးကတိတ်ပြီးတော့ရှားပါတယ်။အစားဖြူတဲ့ခွေးလေးမွေးမလာခင်ဝမ်းဝင်းထဲမှာရှိတဲ့အချိန်မှာ Bolivardin လို့ခေါ်တဲ့ဓာတ်မျိုးနဲ့ထိတွေ့မိလို့အခုလိုအစင်းရောင်ပြောင်းသွားတာဖြစ်မယ်လို့လည်းယူဆကြပါတယ်။မွေကင်းစမှာပစ္စတိုချိုရဲ့အမွေကလေးတွေအစင်းအောင်တောက်တောက်ရှိခဲ့ပေမဲ့တဖြည်းဖြည်းကြီးလာတာနဲ့အများအယောင်တွေလည်းမဲမိသွားခဲ့တာဖြစ်ပါတယ
်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာမဲထက်သူတွေတပိုင်းဝင်အောင်လို့စာရင်းတင်တိုးလာခဲ့ပါတယ်။ဒီထက်မှာအမေရိကန်နိုင်ငံသားဖြစ်လာခြင်းအသက်83နှစ်ရောက်မှပထမဆုံးမဲပေးခွင့်ရတဲ့အယ်ဆာဗာဒိုနိုင်ငံဘွားဆာဗာဒိုရာမာတီယာလည်းပါပါတယ်။Los Angeles မြို့ Dodgers ကစားရုံထဲမှာမဲလာထည့်တဲ့သူတွေကိုဖျော်ဖြေပြီးနေတဲ့ရွှေပြောင်းချေကြသူတွေနဲ့စုဖွဲ့ထားတဲ့တန်စုံတီဝိုင်းတစ်ခုကမာတီယာမဲလာထည့်ချိန်မှာအားပေးတဲ့ချင်းတွေတည်ဆူပေးခဲ့ကြပါတယ်။ဒီတန်စုံတီဝိုင်းကိုရွှေပြောင်းချေကြသူများခွင့်ရလှရှာမှုအဖွဲ့ကနေပြီးတော့စီစဉ်ပေးထားတာလည်းဖြစ်ပါတယ
်။တူရကီနိုင်ငံမှာအင်အားပြင်းကလေးလှုပ်ခတာကြောင့်အစ္စမာအယက်ကပြူကျသွားတဲ့အဆောက်အုံပြည့်စည်တွေအောက်မှာအသက်၄နှစ်အရွယ်မိန်းကလေးတယောက်ကို၄ရက်အကြာမှာအသက်ရှင်လက်ကဲထုတ်နိုင်ခဲ့ပါတယ်။ပင်လယ်ကမ်းစပ်အနီးမှာရှိတဲ့ဒီမြို့မှာငလင်းနာကြောင့်တိတ်ဆုံးသူက၁၀၀ကျော်ရှိခဲ့တာပါ။ကလေးမကလေးအိုက်ဒါဂဇင်းညအော်တန်ကြာယာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခုလိုကဲတင်နိုင်ခဲ့တာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းတမီလ်နာဒူပြည်နယ်ကဆင်မာလေးတကောင်ဟာသူ့ရဲ့ထူးခြားတဲ့ဇပင်မှုတွေကြောင့်ကမ္ဘာတစ်ဝန်းအာရုံစိုက်မှုရခဲ့ပါတယ်။ဘော့ကပ်စကမလန်လို့နာမည်ပေးထားတဲ့ဆင်မာလီရဲ့နှစ်ဖူးပေါ်ကသပင်မိုးတွေကိုစင်ထိန်ရာဂျာဂူဘယ်ကညှပ်ပေးထားပါတယ်။2003ခုနှစ်မှာဆင်မာလီစကမလန်ကိုပြည်내မြို့တော်မနဂူဒီမြို့ကရာဂျာဂူဘယ်ဆွမ်မီကျောင်းတော်ကိုခေါ်လာခဲ့တဲ့အချိန်ကစပြီးတော့သူ့ကိုလာကြည့်တဲ့ဧည့်သည်တွေနဲ့စီကားခဲ့ပါတယ်။ဆင်မာလီရဲ့သပင်မိုးတွေကိုစင်ထိန်ရာဂျာဂူဘယ်ကနွေရာသီမှာတစ်နေ့၃ချိန်နဲ့တခြားချိန်ဆိုလို့ရှိရင်တစ်နေ့အနည်းဆုံး၂ချိန်စေချောပေးပါတယ်။စေဦးကောင်းပါတဲ့ကနိရှာနတ်ဖျားဟာဟိန္ဒူဘာသာဝင်တွေကြားထင်ရှားတဲ့နတ်ဘာဖြစ်ပြီးတော့လက်လာဘအကောင်တစ်ခုဖြစ်နေလဲလေးနဲ့စွာယုံကြည်လက်ခံထားကြပါတယ
်။ရှင်သွာလာရင်းနဲ့မွန်းချက်လာတဲ့ဘရာဇီးနိုင်ငံဆောက်ပေါလိုမြို့မှာတနင်္လာကနေနောက်တနင်္လာကိုအမြင်ရောက်မဲ့နီလာတစ်ခုပေါ်လာပါတယ်။အသက်39နှစ်အရွယ်ဗီနီစီယာဆန်တုစ်နဲ့အသက်28နှစ်အရွယ်အလက်ဇန်ဒရိုရူဆိုတို့ဟာတပြက်စီတစ်ချောင်းကိုမော်တာပါဘိန်းတလုံးတက်ရင်ငယ်မှာတက်ပြီးတော့မောင်းနှင်သွာလာကြတာပါ။Harry Potter ရုပ်ရှင်ထဲကစုံကိုဝေတွေနဲ့မော်ဆီယာရီစီးတဲ့တပြက်စီနဲ့ဆင်းသူပါတယ်။တနာယီ38မိုင်းထိမောင်းနေနိုင်တဲ့ဒီတပြက်စီရိုတရင်ကလေးကိုကောင်းကောင်းမောင်းတတ်ဖို့အစာပိုင်းမှာလေ့ကျင့်ရပေမဲ့နေ့တူကသွားလာဖို့အတွက်တော့အသုံးဝင်တယ်လို့ဆိုပါတယ
်။မန်ကွဲစားတွေကွေးကောက်နေတဲ့တန်ချောင်းတွေနဲ့လက်ကိုမြှောက်ထားတဲ့ပုံဖန်တီးထားတဲ့ဒီမင်းကလေးငယ်ရဲ့ရုပ်တုဟာလက်ပလုံနိုင်ငံရဲ့မျှော်လင့်ချက်တင်ဒါတစ်ခုဖြစ်လာပါတယ်။သူ့ချိန်မှာချထားတဲ့နာယီပြက်တလုံးရဲ့လက်တံတွေကဩဂတ်စ်လ၄ရက်နေ့မှာဘယ်ရီမြူစေကန်တစ်ခုမှာပောက်ကွဲမှုပေါ်ခဲ့တဲ့6နာရီ8စက္ကန့်ကိုညွန်ပြနေတာပါလူပေါင်း200တည်ဆုံးပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ဒီပောက်ကွဲမှုစီကအပျက်စီးအပိုင်းဆတွေကိုအသုံးပြုပြီးတော့လက်ဗတော်အနုပညာရှင်ဟာယက်နာဆာကဒီရုပ်ထုကိုဖန်တီးပါတယ်ဒီမတော်တဆမှုမဖြစ်ခင်ကလေးကအမျိုးသမီးရုပ်ထုတစ်ခုဖန်တီးနေတဲ့နာဆာကပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့နေရာတွေကိုကူညီရှင်းလင်းပေးခဲ့ပါတယ်နမိမပေးရသေးတဲ့သူ့ရဲ့ရုပ်ထုကအပျက်စီးပုံကနေပြန်ပြီးတော့ယုံထွက်လာမဲ့ Berry Mew ရဲ့မျှော်လင့်ချက်တင်ဂီတာတစ်ခုဖြစ်တယ်လို့လည်း NASA ကပြောပါရယ
်ကယောကကြောင့်နှာခေါင်းစီးတက်တာတွေကဘာတဝါပုံမှန်ဖြစ်လာတဲ့အချိန်မှာ Brazil အနုပညာရှင်တယောက်ကဝတ်ဆင်သူရဲ့မျက်နှာအတိုင်းနှာခေါင်းစီးတွေပေါ်မှာပကြီဆွဲပေးနေပါတယ်အဖြူရောင်နှာခေါင်းစီးတွေပေါ်မှာဝတ်ဆင်သူရဲ့မျက်လုံးအောက်ပိုင်းကိုဆွဲပေးတာပါလက်ရကောင်းလုံးတဲ့အတွက်ရုပ်တရက်ဆွဲနှာခေါင်းစီးတက်ထားတယ်လို့တော့မထင်ရပါဘူးကယောကကာလာမှာပုံကုမခိုင်းအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစီးတက်ပေမဲ့ကိုဘသူဘဝဖြစ်တယ်ဆိုတာမဖုံးကွယ်ချင်ကြတဲ့လူတွေကြမှာတော့ဒီလိုနှာခေါင်းစီးတွေရေပန်စားနေတာလည်းဖြစ်ပါတယ
်စပိန်နိုင်ငံကအသက်81နှစ်အရွယ်ကာလို့ဆိုရီယာဟာတတူရတူလေးလိုမျိုးအီးသက်တာမနေပဲနဲ့ကမ္ဘာအမြင့်ဆုံးတောင်တစ်ခုကိုတက်ဖို့လေ့ကျင့်နေပါတယ်ခီးတော်ကွင်းရတာနဲ့နီပေါ်နိုင်ငံကိုလူဦးပေါ်မှာသွားပြီးတော့8168မီတာအမြင့်ရှိတဲ့ဒေါ်လာဂီရီတောင်ကိုတက်ဖို့ဆန္ဒရှိနေတာပါ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရတဲ့တက်ကြီးရွယ်ကိုအားလုံးအတွက်ရည်ရွယ်ပြီးတော့တောင်တက်ဖို့စီစဉ်တာလည်းဖြစ်ပါတယ်
အတုပညာရှင်အတော်များများကလူတို့ပရိသတ်ကြီးကိုဖျော်ဖြေတင်ဆက်ခြင်းပေမဲ့ဗြိတိန်နိုင်ငံဖွားစန္ဒယာဆရာပေါ်လ်ပါတန်ကရောထိုင်းနိုင်ငံကဖရပန်ဆမ်ယော့တမိုင်းဝင်စီရီရောအနီးကဆာလောင်နေကြတဲ့မြောက်တွေကိုစိတ်ငြိမ်သွားအောင်ဖျော်ဖြေပေးနေပါတယ်။ကာယောဂါကြောင့်ကိုပါလဲခီးသွားဧသရီကိုမိခိုးနေရတဲ့လုပ်ငန်းကျဆင်းပြီးတော့တရိတ်ဆန်ကလေးတွေလည်းအစာကောင်းကောင်းမစားကြသလိုသူတို့အတွက်ထိုင်းအစိုးရစီကအယမဝင်အလုံးလောက်လည်းမရပါဘူး။စန္ဒယာဆရာပတနာလုပ်ငန်းခွင်ကနေအနာပေးထားတဲ့ဆင်ထိန်သိမ်းရေးစခန်းကဆင်တွေကိုကဘာကျော်ကနဝင်တေးသွားတွေနဲ့ဆယ်စုနှစ်နဲ့ချီဖျော်ဖြေတင်ဆက်လာသူလည်းဖြစ်ပါတယ
်။ဆိုရနင်းကြအဖွဲ့ဟာဂျပန်နိုင်ငံကဆယ်စုနှစ်ကြာရှိခဲ့တဲ့နန်ဂျစ်စုတန်ကစားနည်းကိုယူရိုနိုင်ငံကကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရကတည်စားကိုတင်လာပါတယ်။နန်ဂျစ်စုကိုခန့်ပညာထဲမှာခနာကူကိုပျော့ပြောင်းစွာလှူရှားပြီးတော့တက်ခဲ့ရတဲ့နီလန်းတွေရောနှောပါပါတယ်။ဒီနည်းလမ်းမှာညာတန်ပြီးပြီးတော့အော်ဟိရာတွေပါတယ်လို့ပဲမိတုပ်တွေလှန်တွေသုံးပြီးတော့ကစားရတာလည်းပါပါတယ်။ဆိုရနင်းကျအဖွဲ့ကစေပန်းအရာရောရုပ်ပန်းအရာပါလေ့ကျင့်ပေးထားတဲ့တင်တန်းမှာလူပေါင်း90လောက်ရှိပါတယ်။လူငယ်တွေကော်ဖီဆိုင်မှာထိုင်ပြီးတော့ချိန်ဖြိုးနေမဲ့စားလုပ်စရာတစ်ခုခုရှိအောင်လို့ဒီအဖွဲ့ကိုဖန်တီးပေးတာဖြစ်တယ်လို့ပဲနိုင်ငံတကာပြိုင်ပွဲဝင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်လို့တင်တန်းဆရာရှာဇက်မုစလစ်ကပြောပါတယ်။
ပါကစ္စတန်နိုင်ငံကအစ္စလာမဘတ်တရိတ်ဆန်ရုံမှာတကောင်နဲ့အထူးချံဖြစ်နေတဲ့ကာဗန်ဆိုတဲ့ဆင်ကြီးကိုကမ္ဘောဒီးယားနိုင်ငံဆီယမ်ရစ်ပြက်ကိုလေကြောင်းကနေပို့ပေးဖို့သဘောတူညီမှုရလိုက်ပါပြီ။အဲ့ဒီလိုပို့မပေးခင်ဆင်ကြီးကာဗန်ကိုလွတ်ပေးဖို့လှုပ်ရှားမှုမှာပါဝင်သူအမေရိကန်နာမည်ကြီးအဆိုတော်ရှဲကိုရိုင်းပါကစ္စတန်နိုင်ငံကိုကြိုတင်သွားရောက်ခဲ့ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ကာဗန်ဆင်ဟာသူ့ဘဝရဲ့အချိန်အတော်များကိုအဖော်မရှိဘဲတရိတ်ဆန်ရုံထဲမှာတကောင်နဲ့အထူးချံနေခဲ့ရတာပါ။တရိတ်ဆန်အခွင့်အရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုအဲ့ဒီလိုအခြေအနေမျိုးကနေကယ်ထုတ်ဖို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။နေရာတစ်ကိုလျှင်းနဲ့10နာရီလောက်ကြာအောင်သွားမှဖြစ်တဲ့အတွက်ဆူညံတန်တွေချင်းမြောင်းတဲ့အခန်းအနေထားမျိုးတွေနဲ့ရင်ပါသွားအောင်လို့တရိတ်ဆန်ကယ်တင်ရေးလုပ်နေတဲ့ Four Boss အဖွဲ့ကနိုင်ငံတကာပညာရှင်တွေကဆင်ကြီးကာဗင်ကိုလှည့်ကျင့်တင်နန်းပေးခဲ့ကြတာလည်းဖြစ်ပါတယ်
။အီတလီနိုင်ငံ Naples မြို့ကဇေဝဆန္ဒရှိရာလမ်းမကြီးတစ်ခုဟာခရစ်မတ်ကာလအလှဆင်ရုပ်ထုငယ်မျိုးမျိုးရနိုင်တဲ့နေရာဖြစ်နေထင်ရှားပါရယ်ယေရှုခရစ်တော်ဘုံရုပ်ထုငယ်လေးတွေရနိုင်တယ်လို့ပဲဒီနှစ်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျောင်းဘောလုံးသမားဒီယေဂိုမာရဒိုနာရဲ့ရုပ်ထုလည်းပါလာပါရယ်19ရာစုနှစ်နှောင်းပိုင်းလောက်ခဲကခရစ်တော်ဖွားမြင်တော်မူခြင်းအထိမ်းအမှတ်ရုပ်ထုမျိုးစုံကိုဒီရက်မှာဖန်တီးရောင်းချလာတာဖြစ်ပါရယ်
ကဘာကယောဂါကြီးနဲ့ရင်ဆိုင်နေရတဲ့ကြားကအချစ်ချင်းမေတ္တာနဲ့မျိုးလင်းချင်းတွေစောင့်ကြည့်ပေးတဲ့ကဘာအေးရက်ကသတင်းတချို့ကိုတင်ဆက်ပေးလိုက်တာပါရှင်။ကယောဂါကရကြောင်လက်ရှိအခက်အခဲတွေနဲ့တမျိုးတစ်ပုံရင်ဆိုင်နေရပေမဲ့လို့လာမယ့်အနေထဲမှာတော့အခက်အခဲတွေကျော်လွန်ပြီးဒီလိုဝမ်းသာကြည်နူးစရာသတင်းလေးတွေဒီထက်မကမြင်ရကြားရကိုယ်တိုင်လည်းပါဝင်နိုင်လို့ဖြစ်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပေးလိုက်ပါတယ်။မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ကြပါစေရှင်။ကျမနောင်လောပါ။
ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံမှာအညောင်းညာတွေပြည်စီဖို့မွေးရွှင်တွေနဲ့နှိပ်တဲ့စပါတခုကိုစမ်းသစ်ဖွင့်လှစ်ထားပါတယ်။ပေရူးနိုင်ငံမှာတော့နတ်ဆရာတွေဟာလာမယ့်2021နှစ်သစ်အတွက်ကံကောင်းခြင်းတွေရဖို့သူတို့ရဲ့ရိုးရာဓလေ့အစဉ်လာတွေတိုင်းဆူတောင်းပေးနေကြပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားသတင်းလေးတွေကိုကျွန်မအလိမာနဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးထားပါတယ်ရှင်။
ဒီကိနိုင်ငံမျိုးအတိုင်းတော့ Plan B Spa 2မှာတော့အစ်မစ်တွေကြွက်သားနာကျင်တာကိုစက်တာစီဖို့ထူးထူးခြားခြားအနှိမ့်ခံလို့ရတဲ့အခြေရှိပါတယ်။အဲဒီမှာအနှိမ့်ခံသူကိုမွေအရှင်တွေနဲ့နှိပ်ပေးတာပါ။လူတော်တော်များများအနေနဲ့ကတော့မွေတွေနဲ့အနှိမ့်ခံဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့ကိုင်ရိုမြို့တော်ကဒီ Spa မှာဒီလိုမွေတွေနဲ့နှိပ်ပေးတဲ့ဤကိုမိတ်ဆက်ပေးလိုက်လို့လူတွေမွေကြောက်တတ်တဲ့အစိတ်ပြေပျောက်ပြီးမွေနဲ့အနှိမ့်ခံရတာကိုပိုလက်ခံလာနိုင်ကြဖို့သူတို့ကမျှော်လင့်ပါတယ်။ညောင်းညတာတွေတက်တာစီဖို့မွေရှင်တွေကအနှိမ့်လာခံသူတွေရဲ့မျက်နှာနဲ့ကြောရီပေါ်မှာရှော့တိုက်သွားပါတယ်။မွေရှင်နေတဲ့ဒီလိုမိနစ်30နှိမ့်ခံမယ်ဆိုရင်ပထမဆုံးနှိမ့်ခံတော့မဲ့သူရဲ့ကြောကိုစီလိမ့်ပေးပါတယ်။ပြီးရင်တော့စပက်ကြီးမွေတွေဒါမှမဟုတ်အစိမ့်မရှိတဲ့မွေအမျိုးအစားပေါင်း28မျိုးလောက်ကိုသုံးပြီးနှိမ့်ပေးတာပါ။ဒီမွေတွေနဲ့နှိမ့်ရင်ကြွက်သားနာရာတွေနဲ့အစိမ့်မြင့်ကြိုက်တာတွေကိုတတ်သားစေတယ်လို့စပါပိုင်ရှင်ကဆိုပါတယ်။သွေးလည်ပတ်အားကောင်းစေသလိုနာကျင်မှုကိုတိုက်ဖျက်ပေးတဲ့ဟော်မုန်းတွေကိုလည်းထုတ်ပေးတာပါ။ဒါမှလည်းဒီမွေးရှင်နေတဲ့နှိပ်ခံရတာမျိုးကနှလုံးမကောင်းသူတွေအသည်းငယ်သူတွေတက်တော့လုံးဝအလုပ်ဖြစ်မှာမဟုတ်ပါဘူ
း။ရုရှားနိုင်ငံအရှင်ယောက်ခန့်အော့မ်စနီယိုမှာခရစ်စမတ်နေ့အလွန်စနေတနင်္ဂနွေပိတ်ရက်တုန်းကအနောက်20ဒီဂရီဆယ်စီယက်ကျော်အထိအေးခဲနေတဲ့ရေတွေကိုအန်တုပြီးရေကူးခဲ့ကြတာပါ။ ဆိုင်ဘီးရီးယားနိုင်ငံသားတွေဖြစ်ပြီးဒီဇင်ဘာလကနေရေခဲတွေပြောတဲ့အချိန်လေးလာအထိသတင်းပတ်တိုင်းစန်တာဆောင်းအုပ်ထုတ်ဆောင်ထားတဲ့ဆောင်းရာသီရေကူးကလပ်အဖွဲ့ဝင်တွေအီရာတစ်မြစ်ကမ်းဆက်မှာလူစုကြတာထုံးစံပါပဲ။ဒီလိုရေခဲရေတဲ့ရေကူးတာဟာကိုခံအားကောင်းစေပြီးဘယ်ရောဂါမှမဝင်နိုင်အောင်ခန္ဓာကိုယ်ကကာကွယ်ပေးတယ်လို့သူတို့ကယုံကြည်ကြတာပါ။ရေခဲရေတွေရေကူးပြီးရေကူးသမားတွေတက်လာတဲ့အခါတုံတုံရင်ရင်ဖြစ်နေကြတယ်လို့ထင်ရပေမဲ့သူတို့ရဲ့မျက်နှာမှာတော့အပြုံးတွေနဲ့နှစ်သက်ကူကာလမှာအချင်းချင်းဂုံပြူနေကြသလိုကျန်းမာဖို့ကိုလည်းဆူတောင်းပေးနေကြတာပါတပတ်ကို6ရက်ဖွင့်တဲ့ဒီရေကူးကလပ်မှာရေလာကူးသူပေါင်းကတော့100အထိရှိပါတယ်ဒီကလပ်ကို82နှစ်အရွယ်အက်ဖဂန်နဒီဇက်နော့က1966ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်
နေတဲ့ကွန်ပဏီဒီဇင်ဘာ29ရက်ပြည်သူနိုင်ငံမျိုးတော်ဒီမာပြိုလေကဆန်မာတင်းပလာဇာမှာနတ်ဆရာတွေစုံပြီးရိုးရာဒလီဆူတောင်းတဲ့ပွဲကျင်းပခဲ့ကြပါတယ်။လာမယ့်နှစ်သစ်ရဲ့12လတာကာလအတွက်ကန်ချင်မာငွေဝင်ကောင်းဖို့ဆူတောင်းကြသလို2022ခုနှစ်မှာဖြစ်လာမယ့်အရာတွေကိုလည်းကြိုတင်ဟောကိန်းထုတ်ခဲ့ကြတာပါ။လာမယ့်နှစ်သစ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကလည်းဆုံးသတ်တော့မယ်လို့သူတို့ကဟောပါတယ်။ကာကွယ်ဆေးကဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်မှာဖြစ်တဲ့အတွက် 2021 မှာအရင်လိုပဲကွာကြီးနေပြန်ကောင်းသွားမှာပါလို့နတ်ဆရာဂျယ်ရိုအော့စ်ကိုကဆိုပါတယ်နတ်ဆရာတွေထောက်ခံအားပေးတဲ့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်စီကိုလည်းကောင်းချီးမြတ်တာတွေပို့သဖို့မိကိုရီနဲ့ပန်းတွေကိုပတ်ပြန်ပေးနေတာပါရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မက္ဆီကန်သမ္မတအန်ဒရီမန်နျူအယ်လိုပက်စ်တို့လိုကမ္ဘာကောင်းဆောင်တွေရဲ့ဓာတ်ပုံတွေကိုနတ်ဆရာတွေကသူတို့ရိုးရာဒလိဒီတိုင်းအနေရကင်းမှန်းမှုတ်ခဲ့ကြပါတယ်အဝိစာကိုမြေပေါ်ခင်းသူ့ပေါ်မှာတော့ပန်းပွင့်ပတ်တွေတစ်သီးတွေအန်ဒရီယန်ပြောင်းမှုတွေဖြန့်ကျဲထားပြီးနှစ်တိုးချိုကိုမှုတ်သူတို့ရိုးရာဒလိအစင်လာကိုလှုပ်ဆောင်ကြတာပါပီရူးနိုင်ငံကနှက်ဆရာတွေဟာအမေရိကန်တောင်ပိုင်းမှာပေါက်နေရှိတဲ့ကိုကိုအရွက်တွေသုံးပြီးလက္ခဏာကြည့်တာဒါမှမဟုတ်ကောင်းတဲ့ကန်ချမာတွေဖြစ်ဖို့ကက်သလစ်သူတော်စင်တွေကိုပင့်ဖိတ်တာတွေလုပ်ကင်ပြီးဝင်ငွေရှာကြတာဖြစ်ပါတယ်ဗျာ
ပူကူတာကစားတောက်ဆိုင်တစ်ခုမှာရွှေ16ဘေးရင်နဲ့တောက်တောက်ပြန်ပြန်အပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအသားညပေါင်းမုတ်ကိုရောင်းချလိုနေတာပါ။ဒီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်။ပူကူတာမှာရိုးရိုးဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါ။ဒီရွှေဟမ်ဘာဂါကိုပြင်သစ်ပေါင်းမုတ်အမျိုးအစား Brioche အလယ်မှာအသားနှပြားရင်မီးမြိုင်ထားတဲ့ဝက်ပေါင်းချောက်ကျွတ်ကျွတ်ရွရွကျက်သွုံကျွတ်ကျော်ဒိန်ခဲအပြားနှစ်ထပ်ပါပါတယ်။ပေါင်မုတ်ပေါ်မှာတော့အမေရိကန်ကကျင်းတွင်နဲ့စားလို့ရတဲ့16ဘေးရရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါ။ဒီရွှေပြားရွက်ရဲ့အထူကတော့3.3×3.15mm ရှိပါတယ်။ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတူယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ကိုဗစ်ကူးစက်ကရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းလျာအသစ်စမ်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်တနင်္ဂနွေနေ့ညပိုင်းတော့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးကိုအရေးပေါ်အဖြစ်နဲ့အသုံးပြုဖို့အတွက်အခုတနင်္ဂနွေနေ့မှာနောက်ဆုံးတည်ပြုပေးလိုက်ပြီဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရယ်မြို့ကတော့ AstraZeneca ဆေးကုမ္ပဏီနဲ့အောက်ဆိုတက်ကသူတို့ကထုတ်လုပ်ထားတဲ့ကာကွယ်ဆေးဖြစ်ပြီးတော့နောက်တစ်မျိုးကတော့အိန္ဒိယဆေးကုမ္ပဏီ Bharat Biotech ကထုတ်တဲ့ကာကွယ်ဆေးဖြစ်ပါတယ်ဒီဆေးနှမျိုးလုံးကိုအိန္ဒိယနိုင်ငံမှာထုတ်လုပ်နေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူ 20.4 သန်းနဲ့တည်ဆုံးသူ 3 သိန်းခွဲကျော်နဲ့ကမ္ဘာမှာကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်ထိုင်းနိုင်ငံမှာ COVID-19 ဒုတိယလိုင်းဖြစ်နေချိန်မှာပဲကန့်သတ်မှုအသစ်တွေချမှတ်လာနေပြီးတော့ပြည်သူတွေကိုလည်းခီးမသွားကြဖို့ပန်ကြားလိုက်ပါတယ်။ထိုင်းဆိုရကနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ဖို့ဒီကနေ့မှအမိန့်မထုတ်ခဲ့ပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့သူတို့ပြည်နယ်တွေအလိုက်သူတို့ဘာသာသူတို့ကန့်သတ်မှုတွေလုပ်ဖို့အတွက်ခွင့်ပြုလိုက်ပါတယ်။ဒါပြင် B.1.1.7 လို့ခေါ်တဲ့ပိုပြီးတော့ကူးစက်မြန်တဲ့ဗိုင်းရပ်စ်မျိုးကွဲအစ်စ်ကိုလည်းဒီနေ့မှာပထမဆုံးအကြိမ်တွေ့ခဲ့ရတယ်လို့ကျူလာလောင်ကောင်းတက္ကသိုလ်ကအကြီးတန်းယောဂဗိဒပညာရှင်ကပြောပါတယ်ခင်ဗျာတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တက်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီ season တွေကိုနားဆင်အားပေးကြည့်ရှုရတယ်လဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျေးဇူးတင်ပါ
This program has come to you from the Voice of America, Washington.